Welcome to the Voice of America in Burmese.
မင်္ဂလာညပါခင်ဗျာ VOA မေဂန်တန်ရဲ့2015ခုနှစ်မေလ10ရက်တနင်္ဂနွေနေ့ညပဲစီစဉ်နေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ25 30နဲ့50နဲ့လိုင်းလက်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်ပြစီခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုတော်မိုးပြူနဲ့အတူကြီးညာပြီးတော်မှာပါခင်ဗျာကျူဘာသမ္မတဗာတီကန်ကိုရောက်ရှိနေပြီးပေါ်ဟမ်မင်းကြီးဖရန်စစ်နဲ့တွေ့ဆုံတာအမေရိကန်ရဲ့လူခွေးရေးမှတ်တမ်းတွေကိုကုလသမဂ္ဂကလေ့လာသုံးသပ်မှာအမေများနေ့ကိုနိုင်ငံတော်များများမှကျင်းပနေကြတာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြဖို့ရှိပါတယ်ကိုညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကချင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးနေရပါတယ်
အဲဒီငွေနှစ်ချေပေါ့အဲ့လိုအကွာမှာဆက်လက်မရှိနေတဲ့ပြည်မှာဘုံနေတဲ့ကျေးသွားတော့ကျွန်တော်ကဒီအဆောက်အဝဲတုန်းကတော့ဟိုကျေးမှာပဲနေ
ဒီအကြောင်းနေသတင်းပြီးမှတင်ပြသွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပြည်သားများပြည်တွင်းသတင်းသုံးသပ်ချက်နဲ့တဲကြီးစကားခန္ဓာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်နေမတိုင်ခင်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကတင်ပြပါမယ်ခင်ဗျာ
အင်္ဂါနေ့မှာစတင်မဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်မှု၅ရက်ကြာအပြစ်ခတ်ရစဲထားဖို့ sorry RVR ရဲ့ကမ်းလှမ်းမှုကိုလက်ခံလိုက်တယ်လို့ရင်းမြစ်နိုင်ငံကဟူတီသဘုံတွေကပြောပါတယ် sorry ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကမြို့တော်ဆန်နာမှာရှိတဲ့တမရဟောင်းအလီအဗ်ဒူလာဆလီရဲ့နေအိမ်ကိုလေကြောင်းကနေတိုက်ခိုက်ပြီးဒီကနေ့တနင်္ဂနွေနေ့မှာသဘုံတွေရဲ့ကြေညာချက်ထွက်လာတာပါဒီလိုတိုက်ခိုက်ခြင်းမှာ Mr. Sally နေမှာရှိမနေဘူးလို့ယုံကြည်ရပါတယ်ဟူတီတပုံတွေကို sorry ဥဆောင်တဲ့မာမိတ်အဖွဲ့တွေကလေကြောင်းကနေတိုက်ခိုက်နေတာကြောင့်လူတွေထောင်နဲ့ချီဒုက္ခရောက်နေကြရပြီးဒီလူတွေအပေါ်လူသားချင်းစာနာထောက်ထားမှုကူညီတွေပေးနိုင်ဖို့ American နဲ့ sorry Arabia က၅ရက်ကြာအပြည့်ရက်ဖို့အခုလိုစီစဉ်ခဲ့တာပါမလာကနေစတင်တဲ့တိုက်ပွဲတွေအတွင်းလူတွေရာနဲ့ချီတည်ဆုံးခဲ့ရပြီလည်းဖြစ်ပါတယ်ဒီတပုံတွေဟာ Mr. Sally ကိုထောက်ခံသူတွေဖြစ်ပြီးသူတို့ဟာအီရန်ကနေအထောက်ပံ့နေရနေတယ်လို့လည်းယုံကြည်ရပါတယ်ခင်ဗျာ
အမေရိကန်နဲ့ကျူဘာနှစ်နိုင်ငံကြားဆယ်စုနှစ်၅ခုကြာတင်းမာတဲ့ဆက်ဆံရေးခြေနေကိုအဆုံးသတ်ပြီးတန်တမန်ဆက်ဆံရေးပြန်စနိုင်အောင်ဆောင်ရွက်ပေးနေတဲ့ပုပ်ပြန်းမင်းကြီးဖရန်စစ်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုလူကိုယ်တိုင်ကျေးဇူးတင်စကားပြောကြားဖို့အတွက်ဒီနေ့နေ့မှာကျူဘန်သမ္မတရောင်ကက်စထရိုဟာဗာတီကန်ကျောင်းတော်ကိုသွားရောက်ခဲ့ပါတယ်။အာဂျင်တီးနားနိုင်ငံဘွားပုပ်ဖရန်စစ်နဲ့ကျူဘာကောင်ဆောင်တို့ဟာတနားရီလောက်ကြာအောင်တွေ့ဆုံခဲ့တဲ့အစည်းအဝေးမှာမိခင်ဘာသာစကားဖြစ်တဲ့စပိန်စကားနဲ့ပြောဆိုခဲ့ကြပါတယ်။ကမ္ဘာ Roman Catholic ဘာသာရေးကောင်ဆောင်ပုပ် Francis ဟာကျူဘာနိုင်ငံနဲ့ American ပြောင်းစုကြားရှုပ်ဝဲဆီဆက်ညှိနှိုင်းမှုတွေမှာအဓိကအခန်းကပါဝင်ခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကတစ်ဆင့်မနေ့ဒီဇင်ဘာလမှာနှစ်နိုင်ငံမြို့တော်တွေမှာတန်ယုံတွေပြန်ဖွင့်ဖို့နဲ့စီးပွားရေးအဆက်အသွယ်တွေပိုတိုးချေဆောင်ရွက်ဖို့အထိချီလန်းသစ်တွေလှမ်းနိုင်ခဲ့တာဖြစ်ပါတယ်။ American ကျူဘာနှစ်နိုင်ငံကြားဆီဆက်ညှိနှိုင်းမှုတွေအတွက်ကိုယ်စားလှယ်တွေကိုအင်ရှင်အဖြစ်လက်ခံပြီးဆီဆက်မှုမှာကိုယ်တိုင်ပါဝင်ပထမဆုံးဆောင်ရွက်ခဲ့သူဟာတောင် American နိုင်ငံကလာတဲ့ပုပ် Francis ဖြစ်ပါတယ်လို့ Vatican ကျောင်းတော်ကချီးမွမ်းပြောဆိုပါတယ်။ကျူဘာသမ္မတ Castro ကပုပ်ဗျာဟန်မင်းကြီးရဲ့ရိုးသားနိုင်ခြားမှုနဲ့ဉာဏ်ပညာကြီးမားမှုတခြားအရေးချင်းတွေအတွက်လေးစားဂုဏ်ပြုရုံမကသူ့ရဲ့ဆောင်ရွက်ချက်တွေအတွက်လည်းကျေးဇူးတော်ကိုချီးမွမ်းပြောဆိုခဲ့ပါတယ်။စီရင်နွမ်းမသူတွေကိုကျင်နာကြွနာထားခဲ့တဲ့ထိမ့်မှအဖြစ် Saint Martin ဘုံဖော်ထွင်းထူထားတဲ့ဆုတစိတ်ကိုသမ္မတ Castro ကိုပုပ် Francis ကပေးအပ်ခဲ့ပါတယ်။သမ္မတဥပမနဲ့တွေ့ဆုံမှုခရီးမတိုင်ခင်တုန်းကပုပ်ဖရန်စစ်စီစဉ်ခဲ့တဲ့အစီအစဉ်တွေအားလုံးကိုတက်ရောက်မယ်လို့လည်းသမ္မတကက်စထရိုကပြောဆိုခဲ့ပါတယ်။ကျူဘာသမ္မတဟာရုရှားသမ္မတဗလာဒီမီယာပူတင်ဖိတ်ကြားတဲ့ဒုတိယကမ္ဘာစစ်အောင်မြင်ခဲ့တဲ့အထိမ်းအမှတ်ဖြစ်ရင်းမြစ်နီးမှာကျင်းပတဲ့ချီတက်ပွဲကိုတက်ရောက်ပြီးအခုဗာတင်ကန်ခရီးစဉ်ကိုသွားရောက်ခဲ့တာဖြစ်ပါတယ်။
ကမ္ဘာမှာလူခွင့်ရေးပေါ်တံမိုးထားမှုနဲ့ပတ်သက်လို့ထိတ်တန့်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂကလေ့လာသုံးသပ်မှာဖြစ်ပါတယ်။ကုလအဖွဲ့ဝင်193နိုင်ငံစလုံးလေးနှစ်တစ်ကြိမ်လှုပ်ဆောင်နေကြကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ Universal Periodic Review လို့ခေါ်တဲ့နိုင်ငံတကာကအသုံးသက်ကြောင်းနာမှုလုပ်ငန်းစဉ်အတွက်အမေရိကန်နိုင်ငံလည်းပါဝင်ဆောင်ရွက်တာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်မဲ့အဲ့ဒီအစီအစဉ်မှာမကြသေးခင်ကဖြစ်ခဲ့တဲ့လက်နက်မဲ့လူမဲနိုင်ငံသားတွေပေါ်အမေရိကန်ရဲတပ်ဖွဲ့ဝင်တချို့ကလက်နက်နဲ့ပစ်ခတ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်တာအပါအဝင်တခြားတင်းကျပ်တဲ့စုံစမ်းစစ်ဆေးမှုနဲ့အမေရိကန်နိုင်ငံရင်ဆိုင်ရမယ့်အခြေအနေမှာရှိနေပါတယ်။အမေရိကန်ရဲ့တည်ထောင်စီရင်မှုစနစ်တိုက်ပိတ်တဲ့ပြည်ထောင်ဆိုင်ရာကိစ္စတွေအပါအဝင်အမေရိကန်နိုင်ငံအချင်းထောင်တွေရဲ့အခြေအနေနဲ့တရားမဝင်ဝင်ရောက်လာသူတွေကလင်းငယ်တွေကိုဆိုင်ရာပြည်ထောင်ချမှတ်မှုကိစ္စတွေနဲ့ပတ်သက်တဲ့ပြဿနာတွေကိုလည်းစစ်ဆေးနိုင်တဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
စနေနေ့ကမက်ဆီဒိုနီးယားနိုင်ငံမှာကိုဆိုဗိုနဲ့ဆာဗီယာနေဆက်နာကအယ်ဘေးနီးယားလူမျိုးစုဒေသမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေမှာရဲရာရှိ9ယောက်သေဆုံးခဲ့တဲ့အတွက်နိုင်ငံတော်ဝန်ပူးဆွေးတော့ကရောက်နေကြပြီးရဲတပ်ဖွဲ့ကိုလည်းသတိပေးနှုတ်ဆော်ချက်တွေထုတ်ပြန်ထားပါတယ်။စနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်30ကျော်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကတီးပြပြောဆိုပေမဲ့အယက်သားဘေးနှစ်ယောက်ထိခိုက်ဒဏ်ရာရတယ်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမည်တိကျမဖော်ပြဘဲမက်ဆီဒိုနီးယားရဲ့အိမ်နီးချင်းနိုင်ငံတစ်ခုကတနတ်သမားအုပ်စုတစုကအရှိမြောက်ပိုင်းကမြို့ရော်စကော့ပီနားမှာရှိတဲ့ကိုမန်နိုဗိုမှာတိုက်ခိုက်မှုဆလုပ်ခဲ့တယ်လို့မက်ဆီဒိုနီးယားနိုင်ငံကပြစ်တင်ပြောဆိုပါတယ်။တိုက်ခိုက်သူတွေကတချို့သေဆုံးပြီးဒါဇင်နဲ့ချီးတဲ့တနတ်သမားတွေကလည်းနှက်ချခဲ့ပြီးတော့ကျန်တဲ့လူတွေကိုဆက်ပြီးရှာဖွေနေဆဲဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုပါတယ်။မက်ဆီဒိုနီးယားနိုင်ငံမှာအယ်ဘေးနီးယားဒေသကလူနည်းစုတိုင်းရင်းသားတွေကအုပ်ချုပ်ခွင့်ပိုရဖို့အတွက်တောင်းဆိုရကလက်နက်ကင်တိုက်ပွဲဝင်မှုတွေအစောပိုင်းကရှိနေပြီးအခုတိုက်ခိုက်မှုကတော့အစိုးရနဲ့တိုက်ခန့်လူနည်းစုကြားတင်းမာမှုနဲ့ဆက်နွယ်တယ်လို့ယူဆကြပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9329ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေတင်းနူးနေပြီးညဘက်သတင်းများကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံက Ranger Muslim 900လောက်တင်ဆောင်ထားတဲ့လေတွေအင်ဒိုနီးရှားနောက်ဖက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်ဒီလေစီးပေးဒုက္ခသည်တွေကတချို့ဟာရေနဲ့အစားအစာပြက်လက်မှုကြောင့်အာရုံကုန်ခန့်ပြီးစေကူတမှုခံယူဖို့လိုအပ်နေကြောင်းရွှေပြောင်းချေချမှုနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဂျကာရာမြို့တော်က IOM လို့ခေါ်တဲ့အပီပီဆိုင်ရာရွှေပြောင်းချေချနေထိုင်ရေးဆိုင်ရာကူညီပေးရေးအဖွဲ့လက်ထောက်ကြီးကစတီဗ်ဟမ်မလ်တန်ကအကူအညီပေးရေးအဖွဲ့တွေဟာအာချေဒေသစီကိုတွားရောက်နေကြတယ်ဆိုပြီးတော့လည်းပြောပါတယ်အမျိုးသားအမျိုးသမီးနဲ့ကလင်းငယ်တွေတင်ဆောင်ထားတဲ့လူ430ပါလေတကြီးနဲ့လူ90ပါလေတကြီးဒီအင်ဒိုနီးရှားကမ်းခြေဘက်ကိုရောက်လာခဲ့တာပါမြန်မာနိုင်ငံတွင်းမှာခွဲခြားဆက်ဆံခံနေရတာကြောင့်ရိုဟင်ဂျာတွေကမြန်မာနိုင်ငံကနေထွက်ပြေးနေကြရတယ်လို့ရိုဟင်ဂျာအရေးလေးလာဆောင်ကြည့်နေတဲ့ Arkham Project အဖွဲ့ညွှန်ကြားမှု Chris Lua ကပြောဆိုကြောင်းကိုလည်း AP သတင်းမှာဖော်ပြထားပါတယ်ရိုဟင်ဂျာတိုင်းရင်းသားတည်ရှိမှုကိုလက်ခံထားခြင်းမရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ကျူးကျော်ဝင်ရောက်သူဘင်္ဂလီတွေအဖြစ်အစိုးရနဲ့ဒေသခံတွေကမြင်ထားကြတာပါခင်ဗျာ
မဲခေါင်မြစ်ကိုဖြတ်ပြီးမြန်မာနိုင်ငံနဲ့လာအိုစ်မြောက်ပိုင်းကိုဆက်သွယ်တိစောက်ထားတဲ့ချစ်ကြည်ရေးတရားသစ်ပေါ်မှာဒီနေ့တနင်္ဂနွေနေ့ကစပြီးမော်တော်ယာဉ်တွေဖြတ်တန်းသွားလာဖို့တရားဝင်ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါတယ်ဒီတရားဟာလာအိုစ်နိုင်ငံလောင်နမ်တပ်ပြည်နယ်ဟွမ်ကုန်းကျေးရွာနဲ့မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိတ်မြို့နယ်ကိုဖြတ်တန်းတိစောက်ထားတာဖြစ်ပါတယ်ဒီချစ်ကြည်ရေးတရားသစ်ဖွင့်ပွဲကိုလောင်နိုင်ငံမြောက်ဖက်နမ်တပ်ပြည်နယ်မှာစနေနေ့ကကျင်းပတဲ့အခါလောင်နိုင်ငံသမ္မတနဲ့မြန်မာသမ္မတတို့တက်ရောက်ခဲ့ကြတယ်လို့နိုင်ငံပိုင်အစိုးရပိုင်း KPL သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဒီတရားသစ်ကနှစ်နိုင်ငံအပြန်အလှန်ယုံကြည်နားလည်မှုပူးပေါင်းဆောင်ရွက်မှုနဲ့ချစ်ခင်ရင်းနှီးမှုတွေရဲ့အထိတ်မှန်မှတ်တိုင်တစ်ခုလည်းဖြစ်ပါတယ်လို့လာအိုစ်နိုင်ငံဒုတိယဝန်ကြီးချုပ်တောင်လောင်စင်ဆစ်လက်ကပြောဆိုခဲ့ပါတယ်2012ခုနှစ်မှာမြန်မာသမ္မတလာအိုနိုင်ငံကိုတရားဝင်အလဲပတ်ခီးသွားခဲ့ခြင်းကဒီချစ်ကြည်ရေးတရားတိစောက်ဖို့အတွက်သဘောတူလက်မှတ်ထိုးခဲ့ကြတာလည်းဖြစ်ပါတယ်
အင်အားပြင်းထန်တဲ့တိုက်ဖုန်းမုန်တဲ့မကြောက်မီ24နာရီတောင်မလိုတော့တဲ့အချိန်မှာဖိလစ်ပိုင်မြောက်ပိုင်းကငါးဖမ်းသမားတွေကသူတို့ရဲ့ငါးဖမ်းလေတွေကိုမုန်တိုင်းဘေးဒဏ်ကနေလွတ်ကင်းရဖို့ဒီကနေ့တနင်္ဂနွေနေ့မှာရွှေ့ပြောင်းနေကြပါတယ်။ဗြိတိန်နိုင်ငံအခြေစိုက်မိုးလေဝသဌာနတစ်ခုကအဆင့်ငါးသတ်မှတ်ထားတဲ့မျိုးဝဲတိုက်ဖုန်းမုန်တိုင်းဟာတနာရီကို၄တိုက်နှုန်း114မိုင်နှုန်းပြင်းအားတနာရီကို138မိုင်နှုန်းနဲ့ဖိလစ်ပိုင်အလယ်ပိုင်းကကက်တန်ဂျူအန်စ်ဂျွန်မြောက်နဲ့အရှိမြောက်မိုင်130အကွာဝေးကိုတိုက်ခတ်မှာပါဒီမုန်တိုင်းဟာဒီကနေ့တနင်္ဂနွေနေ့မှာစပားဆိုင်ပြိုးတဲ့ကက်ဂါယန်နဲ့အစ်စဘဲလာဒေတာတွေမှာတိုက်ခိုက်မယ်လို့လည်းခန့်မှန်းထားပါရခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာနိုင်ငံတော်တော်များများမှာဒီကနေ့တနင်္ဂနွေနေ့ဟာအမေများနေ့ဖြစ်ပါတယ်အမျိုးသမီးမိခင်ရဲ့ဆက်မကုံတဲ့ဂုဏ်ကျေးဇူးကိုတန်ဖိုးထားအောက်မေ့ပြီးအမေများနေ့ကိုကျင်းပခြင်းဟာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမေများနေ့ကိုနိုင်ငံအားလက်ရက်ဖြစ်နေ1914ခုနှစ်လောက်ကစတင်ခဲ့တယ်လို့ History Channel ရုပ်သံလိုင်းကပြောဆိုပါတယ်
လက်ဆောင်မှုကြောင့်သမရဟောင်းဟိုစနီမူဘာရက်နဲ့သူသားနှစ်ယောက်ကိုအီဂျစ်တရားရုံးတရုံးကထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အီဂျစ်ကိုနှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်အောင်ဖြစ်တဲ့မစ္စတာမူဘာရက်နဲ့သူသား Jamel ne Elaruha, the Chamuri ne Tonema Tony Nitangea Pipare, the town set the Kuniga Yaruga Pesha Kayare, a death Shisakunene Yue Tamara Hawa, now tell a chain Palau Jaja, set Jinja Kayamle, Suraguro, Gogue Pabiamatia Diau, do ye Pinsa Murigo moment principle, Dola Tane Chibi, Alretonza Lucere, Sulpi, Susebi, Musta Mubareku, Susweke Ale Piparekna.
Direct from Washington.
ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်နဲ့မမိုးပြူတို့ကအစီရင်ခံခဲ့ကြတာပါ။ဗီအိုအန်ရဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဗီအိုအင်တာနက်စာမျက်နှာဖြစ်တဲ့
ပွဲကြောင့်ဒေသခံတွေလည်းထွက်ပြေးကြရသလိုရွာတွေကအင်ဂျီတချို့လည်းမီးလောင်ပျက်စီးခဲ့တယ်လို့ကိုယ်တိုင်ထွက်ပြေးခဲ့ရသူဒေသခံတူကဗီအိုအေကိုပြောပါတယ်အပြည့်စုံကိုတော့မန္တန္တာချမ်းကဆက်ပြောပြပါမယ်ကချင်ပြည်နယ်ဗမော့ခရိုင်မန်စီမြို့နယ်အတွင်းမှာမြမဆိုးရတက်တွေနဲ့ KIA တက်မှာတုံလက်အောက်ခံတန်ရင်းဆက်နေအကြာဒီလာဆန်းကစပြီးတော့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါဒီကနေ့မှာတော့
တိုက်ပွဲကြောင့်ထွက်ပြေးတင်းဆောင်ခဲ့ရတဲ့နန်လင်းပါရွာဒေသခံတအူကဗီအိုအေကိုပြောပြပါတယ်ဒီနေ့ပါလဲလက်နေကြီးနေကြည့်တာများတယ်အခုနေ့လေပါလဲတနာရီနာလောက်ရှာနေကြီးတွေနဲ့တခါတခါအမျိုးလမ်းပြကြတယ်အခုထွက်ပြေးနေကြတယ်ဒီရောက်တော့ဒီဘောတော့ထဲမှာရောက်တာတော့တချို့ဆိုရင်ဘယ်နာဘယ်နာရောက်သွားမှတော့မသိသေးဘူးရွာပါလဲ
အဲအင်ချေတုံးအိမ်လာတော့မီးလောင်သွားပြီအဲဒီနေ့ချစ်ကြလို့ဒေသိုင်ရောင်းနေလူတွေလည်းအကုန်လုံးပစ္စည်းတွေကဒီတိုင်းမဲ့အဲဘာမှတော့မယူလိုက်ရဘူးတချို့ဆိုဘက်စာအိတ်ကြီးတော့မှဒီတိုင်းမဲ့သားမှတချို့ဆိုကားဆိုတော့တော့မှမယူဖြစ်ဘူးဒီတိုင်းမဲ့သားမှဆက်ပြီးသွားကုန်တာဒီမတိုင်ခင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအစိုးရဘက်ကလေချောင်းကနေပါဘုံချက်ပစ်ခတ်တာတွေရှိတဲ့အတွက်ကလေးတွ ို့ပြောပြခဲ့ပါတယ်
။အဲလေရင်ပါတော့လေရင်မစီးဒီတော်တော်မှချိဖို့နည်းနည်းပဲလိုတယ်။ကျွန်တော်နဲ့နည်းနည်းခိုင်းလင်းသားစေဖို့အဲ့လိုအကွာမှာဆက်လက်မရှိနေတဲ့ပြင်းမှဘုံနေလေခြေသွားတယ်။အဲကျွန်တော်ကအဲလေရင်အဆောက်အဝဲတုန်းကတော့ဟိုတေးမှပဲနေတာ။ဒီနေ့တခြားပြည်ရောက်သွားတယ်နဲ့တခါတည်းဟိုချောင်းဘက်ခုံစင်းမှာချောင်းကြောက်ပါမှာတခါတည်းပုံနေတာအဲမှာကျွန်တော်တို့ဆယ်ယောက်ကျော်ပါအဲတစ်ပင်အော်တို့ဟိုအဲချောင်းဘာတို့ကြောက်ခေတုံးရဲ့အော်တို့မှာပဲပုံနေကြတာကျွန်တော်တို့လေရင်ပြန်သားမှကျွန်တော်ပြန်ထွက်လာတာ
လောလောဆယ်နန်လင်းပါယွာနဲ့မကြန့်ယွာနှစ်ခုစလုံးမှာမြန်မာအစိုးရတပ်တွေကတက်ဆွဲထားတာပါအစိုးရပိုင်မြဝတီသတင်းမှာတော့မန်စီဒေတာမှာတရားမဝင်တစ်မောင်းကိုထုတ်လုပ်မှုကိုနှိမ်နင်းတာဖြစ်ပြီးတော့ဒီနိုင်ငံမှုအတွင်လူ9ဦးပါဝင်ကျွန်းတစ်တွေတစ်ခွဲဆက်တွေနဲ့တစ်တင်ဆောင်တဲ့မော်တော်ယာဉ်တွေကိုလည်းဖမ်းဆီးရမိတဲ့အကြောင်းသတင်းမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့လို့လေ KIA ဘက်ကတော့အစိုးရဘက်ကတစ်မှောင်ခိုနှိမ်နင်းမှုဆိုတဲ့အကြောင်းပြချက်ကိုအရင်ကတည်းကလက်မခံညှင်းဆိုင်ခဲ့တာဖြစ်ပါတယ်။အခုလိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ကြားတနိုင်ငံလုံးပြစ်ခတ်ရဲဆဲရဲသဘောတူညီချက်မူကြမ်းလက်မှတ်ထိုးပြီးတဲ့နောက်ပိုင်းတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါတစ်ဖက်နဲ့တစ်ဖက်အခုလိုယုံကြည်မှုတိဆောက်နေချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်နှစ်ဖက်ယုံကြည်မှုကိုထိခိုက်စေနိုင်တယ်လို့ကချင်ငိုင်းငိုင်းရဲ့အကျိုးတော်ဆောင်အဖွဲ့ကသုံးသပ်ခဲ့ပြီးတော့ဒါရီဟာစပွဲဝိုင်းမှာတစ်ဖက်နဲ့တစ်ဖက်ထိုင်ဆွင်းနှွေးနေုံနဲ့မလုံလောက်ဘူးဆိုတာကိုလည်းသက်သေပြနေတယ်လို့မင်းကအင်းရလိတ်ဟိုတယ်မှာကျင်းပတဲ့ငင်းငယ်ရင်နဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ခဲ့သူစာရကပါတီဗဟိုကော်မတီဝင်ဦးဖော်လာကံဖန်ကလည်းပြောပါတယ
်အကောင်းဆုံးကတော့တစ်ဖက်နဲ့တစ်ဖက်ကိုကိုယ်နေရာနဲ့ကိုဆုတ်ပြီးတော့မှထားပစ်လိုက်ရင်ငင်းချမ်းရအလူလျောက်ရလာမယ်အလူလျောက်အစဉ်ပြေလာမှာပေါ့နော်ကျွန်တော်အမြင်နဲ့သုံးသပ်ရမယ်ဆိုရင်ဟိုပဋိပက္ခဖြည့်ရှင်းရေးဆိုတဲ့အဖွဲ့တွေလည်းတွားတယ်သူဖွဲ့ထားပြီးသားတော့ရှိတယ်ဒါတော့လည်းအဲ့ဒီဖွဲ့စည်းထားတဲ့အဖွဲ့တွေကလည်းအားလုံးကမြို့ပေါ်မှာစပွဲပေါ်မှာဖွဲ့ထားတာကိုဆိုတော့ထိတွေ့မှုရှိနိုင်တဲ့နေရာတွေမှာ group play တွေပေါ့လေဖွဲ့လေးတွေဖွဲ့ထားဖို့တင့်တယ်လို့ကျွန်တော်ယူဆတယ်
ဒါပြင်ကချင်ပြည်နယ်ဖားကန့်တဲ့တနိုင်းဒေသတွေမှာဧပြီလကဖြစ်ခဲ့တဲ့တိုက်ပွဲတွေကိုအတူတွားရောက်စစ်ဆေးဖို့အစိုးရနဲ့ KIO ပဋိပက္ခညှိနှိုင်းရေးအဖွဲ့သားသဘောတူခဲ့ကြပြီးမှအစိုးရဘက်ကအစင်းသင်းမဖြစ်သေးတဲ့အတွက်တွားရောက်စစ်ဆေးမယ်အစီအစဉ်ဟာမဖြစ်မြောက်ခဲ့ပါဘူးရှင်။မနက်ရက်ချင်းဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန် ီအောင်မြင်တဲ့နေတဲ့အတွက်တနည်းမှာညဉ့်ညံ့ရေးရလာမယ်လို့မျှော်လင့်ပါတယ်ဆိုပြီးညဉ့်ညံ့ရေးဆိုင်ရာပညာရှင်ဦးဇာကျဲလျံကပြောလိုက်ပါတယ်ဦးဇာကျဲလျံဟာဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးဝယ်အကြီးတန်းစီမံကိန်းအရာကြီးဖြစ်ပါတယ်သူတို့ဖွဲ့ဟာကမ္ဘာတဝန်းပဋိပက္ခတွေဖြစ်ပွားနေတဲ့နိုင်ငံတွေရဲ့ညဉ့်ညံ့ရေးလုပ်ငန်းတွေမှာကျွမ်းကျင်မှုအထောက်ပံ့ပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ဒါကြောင့်လက်ရှိမြန်မာနိုင်ငံကအပြစ်ခတ်ရစဲရေးနဲ့ရေရှည်တည်တတ်မဲ့ညဉ့်ညံ့ရေးလုပ်ငန်းစဉ်တွေပေါ်ဦးစွာကျဲလျံရဲ့အမြင်ကိုသိရှိဖို့ရန်ကုန်ရုံးဝယ်တာဝန်ခံဒေါကင်းစိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါပြီ
မင်္ဂလာပါဟုတ်က
ဲ့ပါကျွန်တော်တို့ဒီ VOA American တန်ကိုဦးစားကျဲလျံကိုယ်တိုင်လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။အဲ့ဒီကျွန်တော်လည်းရန်ကျေးဇူးတင်တဲ့နိုင်ငံသားတယောက်အနေနဲ့ခုလိုကိုယ်အမြင်ကိုယ်အတွေ့တွေပေါ့နော်။အမျှဝေခွင့်ရတဲ့အတွက်ကျေးဇူးပဲ
။ဟုတ်ကဲ့ပါ။ဦးစားကျဲလျံအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာအခုလက်တွေ့လှုပ်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်မှာဒီမြန်မာအစိုးရဘက်ကရောဒီတိုင်းဒေသလက်နက်ကိုင်းအဖွဲ့အစည်းဘက်တွေရောဒီညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဤပညာပိုင်းဆိုင်ရာအကူအညီတွေပေးနေတယ်လို့သိရပါတယ်ရှင
်။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့တော့ဒီလိုမျိုးအကူအညီပေးနေတဲ့နေရာမှာအခုလက်တလောပေါ့နော်ဒီမကြခင်ကလက်မှတ်ရေးထိုးလိုက်တယ်ဒီ NCA လို့ခေါ်တဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲရေးသဘောတူပုံအတွက်ပေါ့နော်စာမူချမ်းပေါ့မူချမ်းလက်မှတ်ရေးထိုးတာပေါ့နော်အဲ့ဒီလက်မှတ်ရေးထိုးတဲ့အရင်နောက်ပိုင်းမှာအဲ့ဒါအတီးဖြစ်အောင်အားလုံးဝိုင်းပြီးသဘောတူဖို့အတွက်ကအလားအလာဘယ်လိုများရှိပါလဲရှင
်ဟုတ်ကဲ့ဖြစ်နိုင်ပွေရှိမရှိဆိုတဲ့အပိုင်းမှာအတိကတော့အခုသူတို့ဖက်မှာတကယ်လူလားတဲ့လူချင်းတဲ့စိတ်ဆန္ဒရှိလားမရှိဘူးလားဆိုတာကကျွန်တော်တို့အားလုံးလည်းမသိကြဘူးပေါ့နော်ဒါပေမဲ့အဲ့ဒီစာချုပ်ပေါ်ဆိုလို့ရှိရင်အဓိကအဖြစ်ဟိုကတိုင်းဒေသလက်နက်ကန်ခေါင်းဆောင်ဖက်ကလည်းပဲလေသူတို့ဒီအစ်စ်မှာပါဝင်စေခြင်းတဲ့အချက်လက်တွေကတော့တော်တော်လေးပြည့်စုံနေတယ်အဲ့တော့တကယ်လို့အစိုးရဖက်မှာရောတကယ်လူလားတဲ့ဆန္ဒရှိတယ်ဆိုလို့ရှိရင်တဆက်တည်းပဲကျွန်တော်တိုင်းဒေသလက်နက်ကန်အထီးတီခေါင်းဆောင်ကလည်းလူလာတဲ့စိတ်ဆန္ဒ sincere willingness ပေါ့နော်ရှိတယ်ဆိုလို့ရှိရင်ကျွန်တော်ကတော့မထူနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ
်ဟုတ်ကဲ့ပါအဲ့ဒီ NCA သဘောတူညီချက်ပေါ့နော်ဒီမူကြမ်းမှာပါဝင်တဲ့အချက်တွေကိုမြန်မာပြည်သူလူထုတွေသိရအောင်ပေါ့လည်းရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဖြစ်စဉ်ကိုနည်းနည်းလေးရှင်းပြမယ်ဆိုလို့ရှိပေါ့နော်ကျွန်တော်တိုင်းဒေသလက်နက်ကန်ခေါင်းဆောင်ဖက်ကလည်းသူတို့ဒီစာချုပ်မှာပါဝင်စေခြင်းတဲ့အချက်တွေကိုတည်တံ့ပြင်ဆင်လာတယ်ပြီးတော့အစိုးရဖက်ကလည်းပြင်ဆင်လာတယ်အဲ့ဒီနှစ်ဖုတ်ကိုပေါင်းပြီးမှ single text ဆိုတာပေါ့နော်တခုတည်းစာချုပ်မူကြမ်းပေါ်လာအောင်နှစ်ဖက်စလုံးကလည်းတွေးပြီးတော့လှုပ်လာခဲ့တယ်အဲ့ဒီမူကြမ်းမှာအခု single text မူကြမ်းမှာအခန်းခုနှစ်ခန်းပါပါတယ်အဲ့ဒီအခန်းခုနှစ်ခန်းမှာအဓိကတော့ဥပမာပြောမယ်ဆိုလို့ရှိရင်ပထမအခန်းကအခြေခံမူများအဲ့လိုမျိုးပေါ့နော်ဒုတိယဆိုလို့ရှိရင်ဦးတည်ချက်တွေပေါ့ဒါတရားခန်းလို့ဆိုလို့ရှိရင်အပိကရစီနဲ့ပတ်သက်တဲ့အချက်လက်တွေအဲ့လိုမျိုးအဖြစ်ပေါ့နော်အခန်းခုနှစ်ခန်းရှိပါတယ်အဓိကကတော့အခြေခံမူများလို့ပြောတဲ့နေရာမှာဥပမာကျွန်တော်ထပ်ပြီးတော့ရှင်းပြမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံကိုပြန်လည်တည်ထောင်တဲ့အခါမှာဘာကိုအခြေခံပြီးတော့ကျွန်တော်ပြန်လည်ပြုတ်ပြင်ပါလေဆိုတော့အချက်ပြုတ်ချက်မျိုးပေါ့အလူချင်းတဲ့ဟာမျိုးပေါ့နော်မူတပည့်ဖေရာပြည်ထောင်စုဖိရမယ်ဆိုတဲ့အချက်လက်တွေတော့တစ်ဖက်ကပြန်ပြောမယ်ဆိုလို့ရှင်ကျွန်တော်အားလုံးပြည်ထောင်စုမပြုတ်ခွဲအောင်လူတာဝန်အရေးသုံးပါကိုလက်ခံတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအခြေခံမှုအထင်မှလည်းပါပါတယ
်ဟုတ်ကဲ့ပါဟိုဂျားနေပုံကူတယောက်အနေနဲ့ပေါ့န
ော်ဒီ
နှစ်ဖက်ရဲ့ယုံကြည်မှုအတိုင်းအတာကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ယုံကြည်မှုတော့ကျွန်တော်အနေနဲ့တော့လုံးဝမရှိဘူးလုံးဝမရှိဘူးလို့စပြီးတော့ပြောပြစေဒါပေမဲ့ရှင်းပြလိုက်မယ်ပေါ့နော်အဓိကကဒီအခုငင်းချမ်းကြီးလို့ပြောနေတဲ့အချိန်မှာအာတဘွားဟိုတိုက်ပွဲတွေလေးဖြစ်နေသေးတဲ့ခါကျတော့တချို့တွေကလေကျွန်တော်တို့ငင်းချမ်းကြီးတစ်ဖက်ကနေပြောနေတယ်ဒီလိုမျိုးအာဟိုစစ်တပ်ကျွန်တော်တို့မြန်မာနိုင်ငံစစ်တပ်ဖက်ကလေနေမီတူးချက်လာတယ်ဒီလိုတိုက်ပွဲတွေဆင်နွှဲလာတယ်ဆိုတာအဆပေါ့နော်ပြီးတော့လေကျွန်တော်တို့တမိုင်းကြောင်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်အပိခတ်ရစေးလို့တဲ့အခါမှာလေအကောင့်ထေဖုံမှုတွေမရှိခဲ့တဲ့အပိုင်းတွေအများကြီးရှိခဲ့တဲ့ခါကျတော့တို့အနေနဲ့ဒီလူအခု ဖြစ်ငင်းချမ်းဖြစ်စင်သွားနေတဲ့လက်မှတ်ရေးထုတ်မယ်ဆိုလို့ရှင်သူတို့စိုးရင်ချက်ကကျွန်တော်အစိုးရဖက်ကတကယ်အကောင့်ထေပုံမှုတွေမရှိလာဘူးဆိုလို့ရှင်ရောကျွန်တော်တို့ဘီဒူတွေနောက်မှာရှိနေတဲ့လူတွေကဝေဖန်မလားတော့ဗာတရားခံနေတဲ့သူတို့ဟိုတမိုင်းတိုက်ခံနေတဲ့ပြုံချမလားဆိုတာမျိုးလေးသူတို့စိုးရင်ချက်တွေရှိလာတယ်အဲ့ဒါကဘာကြောင့်လဲဆိုလို့ရှင် ညွန်ကြီးစိတ်ချမှုတွေမရှိတဲ့အကြောင်းလို့ဒီဖြစ်တယ်လို့ကျွန်တော်သုံးသပ်တယ်ဒါပေမဲ့တခုကောင်းတယ်လို့ကျွန်တော်သုံးသပ်တဲ့ဟာပေါ့နော်ဆွေးနွေးမှုသူတို့ဒီငင်းချမ်းရေးဖြစ်စဉ်လုပ်မယ်ပြိခါကြဆေးရေးအရင်လုပ်မယ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်မြန်မာနိုင်ငံအစိုးရကိုယ်စားလှယ်ရောတိုင်းရင်းသားလက်နက်ကန်တို့စတွေ့ပြီးတော့လူလူချင်းတွေ့ပြီးတော့ဆွေးနွေးလာပြီးတဲ့နောက်ပိုင်းမ လူပုဂ္ဂိုလ်ချင်းပြောမယ်ဆိုရင်ပူပူတော့အမြင့်တက်လာတယ်ဒါအဲ့လူပြောချင်းအဖြစ်သူတို့ဟိုလူချင်းနဲ့အာစာချုပ်တို့ရပြီလို့ကျွန်တော်ဆိုလိုတာမဟုတ်ဘူးဒါပေမဲ့လူလူချင်းတွေ့ပြီးတော့ဆွေးနွေးပြီးနောက်ပိုင်းမှာတော့ဒီလိုမျိုးယုံကြည်မှုကပူပူတော့ဟိုခိုင်မာလာတယ်လို့ကျွန်တော်တို့ထင်တယ
်ဆက်ဆံရေးကောင်းလာတဲ့သဘော
ပေါ့နော်ဆက
်ဆံရေးကောင်းလာတယ်လို
့
ယုံကြည်မှုတိဆောက်ရင်းနဲ့ပဲနှစ်ပတ်ဆက်ဆံရေးပြည်တယ်လာတဲ့သဘောရှိတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ကျမသိချင်တာကလေဒီ MPC ရဲ့အခန်းကဏ္ဍပေါ့နော
် MPC
ရဲ့အခန်းကဏ္ဍကရောဒီဟိုဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအကျိုးတက်ရောက်မှုတော်တော်ရှိတယ်လို့ယူဆပါလား
အဲ့ဒီအဲ့ပေါ်မှာတော့ဒီအမြင့်ချင်းအားလည်းမတူကြဘူးပေါ့နော်ဒါပေမဲ့ဟိုဟာ MPC ရဲ့လုပ်ငန်းကအခုထိကျွန်တော်နားလေတလို့ဆိုလို့ရှိရင်အခုတိုင်းရင်းသားလက်နက်ကန်တွေနဲ့စပြီးတော့တွေ့ဆုံဒီ ceasefire ပြခဲ့ကြစီလောက်ဖို့အတွက်ဆွေးနွေးမှုတွေမှာအဓိကအခမ်းအနားအပြင်ပါဝင်တဲ့ဒီ secretariat အဖွဲ့လို့ကျွန်တော်မြင်တယ်သူတို့ကအခုစီဝေးချင်းပါတာစသူကလေတစ်ဖက်ကနေမှဆိုလို့ရှိရင်တော်တော်လေးပြင်ပန်းကြပါတယ်အဲ့တော့ကျွန်တော်အနေနဲ့တော့ရင်းချမ်းရေးဖြစ်စဉ်ပေါ်မှာအစိုးရကူစားတာဝန်ပေးခံရတဲ့ MPC ဖြစ်တယ်လို့ပေါ့နော်သူကလေအာသူအတက်နိုင်ဆုံးကြိုးစားပါတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဒါကတော့ MPC ဘိုင်းပေါ့နော် NCCD ဘိုင်းမှာရော NCCD ပါမှာပါဝင်တဲ့လူကြီးတွေပေါ့ဒီအဖွဲ့ဝင်တွေအားလုံးကရောတယောက်နဲ့တယောက်နှိမ့်နှိမ့်နိုင်နိုင်တိုင်းတိုင်းမင်းမင်းနဲ့ပေါ့နော်သဘောထားကွဲရတာတွေဘာတွေရှိလားဒါမှမဟုတ်လို့ရှိရင်တဘောတွေပဲရက်တည်ကြပါလားရှင
် NCCD အဖွဲ့ထဲမှာဥပမာ16ဖွဲ့ရှိတယ်သူတို့အခြေလင်းတဟိုငင်းကြမှာပဲခုံကြမှာပဲတချို့ issue တွေမှာအဲဒါပေမဲ့နောက်ဆုံးမှာအားလုံးရဲ့သဘောတူညီချက်ဘုံသဘောတူညီချက်ကိုပဲအာယုံဆိုင်ပြီးမှလာမဲ့ဘက်မှာလည်းကျွန်တော်လစ်လာစေချင်တယ်အခုအထိ NCCT ရဲ့ဆရက်တီကလေးကနေနိုဝင်ဘာလ2013ကနေဒီနေ့ထိဆိုလို့ရှိရင်အာသူတို့ကငင်းငွန့်ငွန့်ရှိတယ်လို့ကျွန်တော်ခန်းစားပါတယ်ပြီးတော့သူတို့ရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တီးတန့်သွားတာမဟုတ်ပေနဲ့တိုင်းရင်းသားချင်းချင်းသူတို့ကမြန်မာနိုင်ငံပြန်လည်တည်ထောင်တဲ့နေရာမှာနိုင်ငံရေးအရာကျွန်တော်တို့ပါဖို့အဓိကထားပြီးတော့လူချင်းတာလေဆိုတဲ့အပိုင်းမှာသူတို့ရဲ့နိုင်ငံရေးပန်းတန်ကလည်းတူတူပဲဖြစ်နေတယ်အဲ့ခါကျတော့အဲ့တူညီနေတဲ့နိုင်ငံရေးပန်းတန်နဲ့ဘုံရည်တည်ချက်ပေါ်မှာကျွန်တော်လက်တွဲပြီးတော့လုပ်ကြရအောင်အဲ့ဒါကြောင့်သူတို့ရဲ့တခုဟို principle သူတို့ guideline အနေနဲ့သုံးတဲ့တခုကကျွန်တော်လက်မှတ်ထိုးတယ်ဆိုလို့ရှင်တစ်ဖက်ချင်းတည်တန့်ထိုးတာမဟုတ်ပေနဲ့အားလုံးလက်တွေ့ပြီးတော့ထူးမဲ့ဟာမျိုးနဲ့ကျွန်တော်ကြိုးစားမယ်ဆိုတာဟာမျိုးဒီနေ့ထိအခုဖြစ်စဉ်ကိုဦးဆောင်လာတယ်လို့ဒီနေ့ထိလည်းငင်းငွန်းငွန်းနဲ့တွာလာနိုင်တယ်လို့ကျွန်တော်တွေ့ရှိရပါတယ်အဲ့ဒါကြောင့်သူတို့ကတော့ငင်းငွန်းမှုအချင်းချင်းတစ်ခါလေကျန်ပုဂ္ဂိုလ်ကြီးကအမြင်လွှဲတာတော့ရှိအောင်ပေါ့ဒါပေမဲ့နောက်ဆုံးမှာတော့အယောက်ဆူအောင်တဲ့လူမျိုးသဘောထားကိုလွှဲတာမျိုးကျွန်တော်အနေနဲ့မတွေ့ရသေးဘူးပေါ့နော
်ချားနိုင်ငံတွေမှာဒီဟိုလက်နက်ကင်အဖွဲ့နဲ့အစိုးရဒီစစ်တပ်နဲ့ငင်းငင်းယူမယ်ဆိုလို့ရှိရင်နှစ်ဖွဲ့ပဲရှိမှာပေါ့ဒီမြန်မာနိုင်ငံမှာကျတော့ဒီအနေထားအရကူကတိုင်းရင်းသားတွေတော်တော်လေးများပါတယ
်ဟို
တရုံမဲ135ပြိုလောက်ရှိတယ်ဆိုတဲ့ခါကျတော့အဲ့ထက်မှမှလက်နက်ကင်အဖွဲ့ကလည်းတော်တော်လေးများပါတယ်
အဲ့
တော့ဒီလိုမျိုးငင်းငင်းရေးလုပ်ငန်းစဉ်လုပ်တဲ့နေရာမှာမြန်မာနိုင်ငံရဲ့အနေထားနဲ့တခြားနိုင်ငံတွေရဲ့အနေထားကိုတိုင်းရှင်ပြီးတော့ပေါ့လေဒီနိုင်ငံရဲ့ဒီပြစ်ခတ်ရစေးငင်းငင်းရေးရဲ့အလားအလာကိုဘယ်လိုများသုံးသပ်လို့ရပါလဲဟုတ်ကဲ့ဟုတ်ကဲ့
ခုမြန်မာနိုင်ငံဆူရနဲ့ဆွေးနွေးမယ်ဆိုလို့ရှိရင်ဘာရီကျွန်တော်တောင်းဆိုမလဲဆိုတဲ့ပိုင်းဥပမာပေါ့နော်ကျွန်တော်ချက်ပြချင်တာကေနိုင်ငံကြီးပိုင်းတိုင်းသူတို့အားလုံးတူကြတယ်ဖေရာပီထောင်စုဒီဆောက်ချင်ကြတယ်ဖေရာပီထောင်စုလို့ပြောတဲ့ခါမှာသူကဒီခုသူကကုပီနေတွင်မှာကုချမပြတ်ထန်းပိုင်းခွင်းပေါ့နော်ကုပိုင်းပြတ်ထန်းပိုင်းခွင်းတွေရှိမယ်ဆိုတဲ့နေရာမှာသူကကချင်ဆိုလို့ရှိရင်ကချင်တွေကပြတ်ထန်းထားတဲ့ဥပဒေနဲ့ဟိုကကချင်ပြည်နယ်ကိုကချင်လူမျိုးတွေကအောက်ချုပ်မယ်ဒါတစ်ပိုင်းဒုတိယပိုင်းကကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံတော်မှာပါဝင်နေတဲ့အဖွဲ့ဝင်ဖြစ်တယ်လို့ကျွန်တော်ပြည်ထောင်စုအစိုးရကို အချုပ်နေတဲ့ဘက်မှာကျွန်တော်တို့လည်းပါဝင်မယ်ဆိုတဲ့ဟာမျိုးပေါ့နော်။တော့နိုင်ငံရေးအတိုင်းတူတန်းတူမှုတွေရှိမယ်။တော့ဒီမိုကရေစီစနစ်ကြကြပြည့်ရမယ်ဆိုတဲ့ဘန်းတန်တွေကတူနေတယ်။အဲ့တော့သူတို့အချင်းချင်းဒီလိုပြင်ဆင်လာတဲ့အခါမှာအမှန်ဆိုလို့ရှိရင်တစ်ဖက်ချင်းတီးတန့်တစ်ဖက်ချင်းအမြင်ကွေးလွေးတာမျိုးဟာမရှိတော့ဘူးအတိတ်အပိုင်းမှာပေါ့နော်တဝတချို့ကိစ္စတိတ်ဟိုထူးထူးထွေထွေအကြီးမကြီးတဲ့ဘက်မှာတော့ကွေးလွေးတာတော့ရှိအောင်ပေါ့ဒါပေမဲ့အတိတ်အကြဆုံးနိုင်ငံကြီးမှာတော့အာရည်ရွယ်ချက်တွေပန်းတန်တွေတူနေတော့သူတို့အချင်းချင်းကဆုနေကြပြီအဲ့တော့ကျွန်တော်တဖက်ကနေကောင်းတယ်လို့မြင်တာကဘာလဲဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအစိုးရအတွက်လွေတာပေါ့ခိတဲ့အပိုင်းမှာပေါ့နော်သူကခေအမြင့်တို့ဆုကြဒီလိုအချင်းချင်းဆူကြပြီးတော့ဒီလိုကျွန်တော်တို့ကိုယ်စားလှယ်နဲ့ဆွေးနွေးမယ်ဆိုတာမျိုးပြောစရာမလိုတော့ဘူးသူတို့ကိုနှိုင်းကဒီပေါင်းများဆိုတာဆူလာတဲ့ခါမှာအခုဒီနေ့ထိ NCCT လူမျိုးအဆင့်ပေါ်လာနိုင်တာကလေအဖွဲ့ချင်းတွေများပဲမဲ့တော်တော်လေးသူတို့ကအလုတ်အပြုတ်သဘောဆောင်ပြီးတော့အကောင်းဆုံးကိုမျှော်လင့်ပြီးတော့မြန်မာနိုင်ငံမှာငင်းချမ်းရင်းပေါ်ပေါက်နိုင်ဖို့အတွက်သူတို့ကိုနှိုင်းကလည်းကြိုးစားပြီးတော့ကမကထလုပ်တဲ့ပုံမှာတော့ချီးကျူးစရာလို့ကျွန်တော်လည်းမြင်တယ်အဲ့ဒီဘက်မှာတော့ကျွန်တော်အနေနဲ့တော့ဟိုဟာအဲ့ဒီအများတဲ့အပိုင်းပုံမှာတိတ်ပြီးတော့မဆိုးရင်ရတဲ့အခြေအနေဖြစ်သွားတာပေါ့နော်ဒီနေ့အထိအချိန်ထိကျွန်တော်သုံးသပ်မယ်ဆိုလို့ရှင
်ဟုတ်ကဲ့ပါနောက်တစ်ခုကဒီ federalism ပေါ့နော်ဒီ federal move လို့ပြောလိုက်လို့ရှိရင်အရင်တုန်းကဟိုဒီနိုင်ငံမှာရှိတဲ့အစိုးရတော်တော်များများ federal move ဆိုလို့ရှိရင်ကိုနည်းနည်းလေးသဘောမကျတာတွေရှိပါတယ
်
အခုနောက်ပိုင်းမှာဒီ federal move နဲ့ပတ်သက်ပြီးတော့သူတို့နှစ်ဖက်ပေါ့နော
်
ဟိုသဘောတူညီမှုနားလည်မှုအထိုက်အလျောက်ပေါ့နော်ဒီအပေယူအလျှော်အတင်းနေနဲ့နားလည်မှုရသွားပြီလို့ယူဆပါလား
တိုင်းရင်သားလက်နက်ကန်တွေကလက်နက်ကန်ပြီးတော့တော်လှန်ရေးလှုပ်လာတာအဓိကသူတို့ရချင်တာ Federal Bee Town Su လို့ကျွန်တော်တို့ပြောတဲ့ဟာနိုင်ငံရေးပန်းတိုင်းအရင်တုန်းကတော့ Andy ပြောသလိုအဲ့ဒါ Federal Move ကဟိုနိုင်ငံကိုပူးပေါင်းမဲ့စနစ်မဟုတ်ဘဲနဲ့ခွေးနိုင်တဲ့စနစ်ဖြစ်တယ်ဆိုတာမျိုးနဲ့နားလည်မှုလွေးတာမျိုးတွေရှိခဲ့တယ်ဒါပေမဲ့ Federal Move ကမတူကွေးပြတဲ့လူမျိုးတွေကနေနိုင်ငံခိုင်မာတဲ့နိုင်ငံတွေတည်ထောင်တဲ့နေရာမှာသူတို့ကိုပိုင်အုပ်ချုပ်ခွင့်လည်းပေးတယ်အဲ့ဒီလူနေစုတွေကလည်းပြည်ထောင်စုလူမျိုးမှာကိုစားပြုတ်မှုလည်းပေးတဲ့အင်္ဂလိပ်လူပြောမယ်ဆိုရင် self rule နဲ့ share rule ပေါ့နော်ပူးပေါင်းပြီးတော့အုပ်ချုပ်ကြမယ်ပြည်ထောင်စုစစ်မှာပြီးတော့ self rule ကုပီနေမှာကိုပိုင်အုပ်ချုပ်ခွင့်လည်းရမယ်ဆိုရစနစ်ပေးတဲ့စနစ်ဖြစ်တယ်အမှန်ဆိုရင်ခွေးကြီးမဟုတ်ပေးနဲ့ပူပေါင်းပေးတဲ့စနစ်ဖြစ်တယ်အဲ့ဒါကိုအားလုံးလေးလက်ခံကြပြီးကောင်းတဲ့ချက်ကကျွန်တော်မြန်မာနိုင်ငံအစိုးရကလည်းခုလက်ခံပြီးတော့ဖေဒရယ်မြန်မာနိုင်ငံပြည်နယ်တည်ထောင်တဲ့နေရာမှာဖေဒရယ်မှုဖြစ်ရမယ်ဆိုပြီးတော့ကျွန်တော်နိုင်ငံမြန်မာနိုင်ငံတော်ရဲ့အကြီးအကဲထိပ်တည်ခေါင်းဆောင်သမရကြီးဦးတင်းစင်ကိုနိုင်ငံကလည်းဟိုဟာဖေဗရူလာ17ရက်နေ့မှာလက်မှတ်ထိုးလိုက်ပြီအဲ့ဒါကြောင့်ကျွန်တော်အနေနဲ့အင်းချမ်းရဲ့အောင်မြင်နိုင်မယ်လို့ကျွန်တော်မျှော်လင့်တဲ့အပိုင်းကတိုင်းရင်းသားတွေလက်နဲ့ကင်ပြီးတော့ပစ်ချင်တယ်ပစ်ဖို့ကြိုးစားနေတဲ့အပိုင်းတိုင်းကဒီဖေဒရယ်မှုပဲတစ်ဖက်ကနေဒါသူရဲ့လူနိုင်ငံကြီးလူလာချက်ပေါ့နော်တစ်ဖက်ကနေပြန်တုံးတက်မယ်ဆိုရင်တိုင်းကျွန်တော်အစိုးရကလည်းပြည်ထောင်စုပြုတ်ကွေးမှာကိုအရန်ဆိုးရင်လည်းလူပြောမလဲခွေးထွက်ရေးတော့ဘာညာပေါ့နော်အခုတိုင်းရင်းသားလက်နက်ကန်ခေါင်းဆောင်တွေကျွန်တော်မခွေးထွက်ချင်ဘူးပြည်ထောင်စုမြန်မာနိုင်ငံတော့ကျွန်တော်တို့ရဲ့နိုင်ငံပဲပြန်လည်ပြီးတော့ဟိုချွန်းချက်ရှိတဲ့စနစ်တွေကိုပြင်ပြီးတော့ခိုင်မာအောင်ပြုတ်စုပြုတ်ပြင်ကြမယ်အဲ့ဒါကြောင့်မခွေးထွက်ဘူးဒုတာကုံအကြီးသုံးပါးကိုလက်ခံတယ်ဆိုပြီးတော့အာကတိကဝတ်နဲ့ပေးလာတဲ့ခါမှာပြန်ကြည့်မယ်ဆိုရင်အန်တီတုံးတက်ကြည့်တိုင်းရင်းသားတွေရဲ့လူချင်းတဲ့ဖြစ်တာမူလေမူဝါဖြင့်သဘောတူလာပြီအစိုးရရဲ့အစိုးရရင်ဆုံးဒုတောင်ဟိုပြည်ထောင်စုပြုတ်ကွေးမှာစိုးရင်တဲ့အချက်လေတိုင်းရင်းသားလက်နက်ကန်ခေါင်းဆောင်ရလေမခွတ်ထွက်ဘူးကျွန်တော်ဒီဟာကိုလက်ခံတယ်ဆိုရဲဒါအတိတ်ကချက်လို့ကြတော့မြင်တယ်အဲ့ဒါကြောင့်လာမဲ့အပိုင်းမှာတော့အချိန်တော့ကြာမှာပေါ့ဟိုဒါပေမဲ့ဖြစ်စင်ပဲတကယ်လို့နှစ်ဖက်ပူးတွေးပြီးတော့စိတ်ရှိရှိနဲ့ညှိနှိုင်းကြမယ်ဆိုလို့ရှိရင်အတိတ်ကပိုင်းမှာတော့မှသူတို့သဘောတူညီမှုရနိုင်ပြီဒါပေမဲ့တဖြည်းဖြည်းချင်းသူတို့ဆက်ပြီးတော့ကြိုးစားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ငင်းချမ်းကြီးဖြစ်စဉ်ကိုရည်ရှိနေနဲ့တုံးတက်မယ်ဆိုလို့ရှိရင်ဖြစ်နိုင်မယ်လို့လည်းကျွန်တော်ယူဆပါတယ်။ဟုတ
်ကဲ့ပါ။ကျေးဇူးအများကြီး
တင်ပါတယ်။ဟုတ်ကဲ့ဟုတ်ကဲ့ခုလချင်းပေးလိုက်တဲ့ကျေးဇူးပါပဲ။ဟုတ်ကဲ့
။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါ။နောက်ထပ်အပတ်စဉ်ကဏ္ဍတွေကိုလည်းမကြာခင်နားဆင်ရဖို့ရှိပါတယ်။အခုထုတ်လွှင့်နေတာက VOA ပါခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစံတော်ကြီးည9နိုင်ွယ်ရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်လေးကိုည10နိုင်အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325နဲ့လိုင်းဒိုမီတာ50 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်စနေတနင်္ဂနွေညတွေမှာတော့လိုင်းလတ်190ကနေတနင်္ဂနွေလုံးစာကိုဖမ်းယူနားဆင်နေပါတယ်အခုဒုတိယနိုင်ွယ်အတွင်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူတက်ကြီးစကားအစီအစဉ်တင်ဆက်တဲ့အခါမှာတော့
ခဏနေတော့အာရှတိုက်သူပဲမဲ့အတော်ခင်မိတဲ့အမေရိကန်အဝတ်အစားကိုဝတ်ဆင်ထားသူတယောက်ဝင်းဖေအနီးကို
ဆဲဆိုအမှုပညာရှင်ဆရာကြီးဦးဝင်းဖေပြောပြမှာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုကြားရပါမယ်ပန်ဆန်းထိပ်သည့်အစည်းအဝေးပွဲညဉ့်ညံရေးကိုအထောက်အကူဖြစ်စေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားတာပါမန်ရင်ချင်းနိုင်ကကိုကြီးပြောပြပေးပါတယ်
ခုဆိုရင်ဝရီသပန်ဆန်းတိုင်းသားတွေအခေါ်ပန်ခမ်းမှာကျင်းပတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးအောင်မြင်မြင်ကျင်းပပြီးတော့ပါပြီအဲ့ဒီအစည်းအဝေးပွဲကြီးကိုတိုင်းသားအဖွဲ့12ဖွဲ့ပဲတက်ရောက်တယ်ဆိုပေမဲ့အဲ့ဒီထဲမှာမြန်မာနိုင်ငံကအင်အားကြီးဆုံးလို့ဆိုနိုင်တဲ့ဝကချင်းရှမ်းကရင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတက်ရောက်ကြတာမို့ထူးခြားတဲ့တွေ့ဆုံမှုလို့သတ်မှတ်ရမှာဖြစ်ပါတယ်တိုက်ဆိုင်တယ်ပဲဆိုရမလားအစည်းအဝေးပြီးထုတ်ပြန်ကြေညာချက်မှာလဲအချက်12ချက်ပါဝင်တာတွေ့ရပါတယ်ဒီထိပ်သီးစည်းဝေးဝဲကြီးရဲ့ထူးခြားချက်တွေကဘာတွေလဲလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့အပြစ်ရရေးညဉ့်ညံရေးရရှိရေးလုပ်ငန်းစဉ်အပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အဓိကထူးခြားချက်ကတော့အခုစည်းဝေးကိုဝအဖွဲ့ကသူ့နယ်မြေထဲမှာပဲဥဆောင်ကျင်းပတာပါမြန်မာနိုင်ငံကြီးနဲ့ပတ်သက်ရင်အစိုးရနဲ့တွေ့ဆုံစကားပြောရမှာဝင်ပါလိမ့်မရှိတဲ့လက်နက်ကင်အင်အားအတောင်တင်းဆုံးလို့သတ်မှတ်ခံရတဲ့ဝတက်ဖွဲ့မြမနိုင်ငံရေးဖြစ်စဉ်ရေးစီးကြောင်းနဲ့စပြေးဝင်ရောက်လာတဲ့အစီဝေးပွဲလို့ဆိုရင်လည်းမမှားပါဘူးဝနဲ့မိုင်းလာအဖွဲ့ခုလိုနိုင်ငံရေးဖြစ်စဉ်နဲ့ပါဝင်လာရတဲ့နောက်ခံအကြောင်းရင်းကလည်းရှိနေပါတယ်2015ခုနှစ်ဦးပိုင်းကကိုကတ်နယ်မြေမှာဥဖုံကြားရှင်ဦးဆောင်တဲ့ကိုကတ်တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေတိုက်ပွဲအကြီးအကျယ်ဖြစ်ပွားပါတယ်နှစ်ဖက်သတင်းဖော်ပြချက်တွေအရအစိုးရတပ်ဖက်ကအသေးအပြောက်ထိခိုက်ကြဆုံးမှုများတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်မတော်ဘက်ကဒုဗိုလ်ချုပ်ကြီးမြတ်ထွန်းဦးရဲ့သတင်းစာရှင်းလင်းပွဲမှာဥပုံကြားရှင်ရဲ့ကိုကန့်တပ်ဖွဲ့တွေဘက်ကနေ KIA ကချင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့ဝတ်တပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေကူညီပေးနေတယ်တိုက်ပွဲတွေမှာအော်ဟစ်အမိတ်ပေးနေတဲ့အတန်တွေကိုကြားရသလောက်အဲ့ဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပါဝင်နေတာထင်ရှားတယ်ဆိုပြီးဆွဆွဲပြောဆိုခဲ့ပါတယ်။ဒါရီမကအဲ့ဒီလိုကူညီအားပေးတဲ့ကိစ္စတာဝန်ယူကြရမယ်ဆိုပြီးကချင်ဝနဲ့မိုင်းလာတပ်ဖွဲ့တွေစီရည်ညွှန်းပြီးတတိပေးစကားပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဝတပ်ဖွဲ့ဘက်ကအစိုးရဘက်ကဆွဆွဲချက်မဟုတ်မှန်ကြောင်းညင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစလို့လက်ရှိပြည်တွင်းစစ်နဲ့မြန်မာနိုင်ငံရေးဖြစ်စဉ်တွေကနေအပြင်ထွက်ဘေးထွက်နေလို့မရဘူးဆိုတာဝါတက်ဖွဲ့ခေါင်းဆောင်တွေသဘောပေါက်သွားတာဖြစ်နိုင်ပါတယ်။ဒါကြောင့်အစည်းအဝေးဦးစီးကျင်းပရုံမကနောက်အခုလိုအစည်းအဝေးတွေဆက်ပြီးကျင်းပအောင်မယ်။ဝါရီဥဆောင်ပြီးတိုင်းသားလက်နက်ကင်အားလုံးပါတဲ့ကိုယ်စားလှယ်အဖွဲ့တစ်ခုဖွဲ့မယ်ဆိုတဲ့အခြေအနေရောက်လာတာဖြစ်ပါတယ်
။ဝါအဖွဲ့အခုလိုမြန်မာနိုင်ငံရေးထဲပါဝင်လာတာကောင်းတဲ့အချက်လို့ကောက်ချက်ချနိုင်ပါတယ်။ဝါနယ်ပြည်ထနာဟာရုရှားနဲ့ယူကရိန်းလိုဖြစ်သွားနိုင်တယ်မြန်မာအချုပ်ချာအာဏာထိပါနိုင်ခြင်းရှိတယ်ဆိုတဲ့ထင်မြင်ယူဆချက်တွေကိုလည်းမေးမြန်းသွားစေမှာဖြစ်ပါတယ်အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာကိုတိုင်းသားတွေအနေနဲ့ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုထဲကနေခွဲထွက်မှာမဟုတ်ပဲအတူတကွစုပေါင်းနေထိုင်ကြမယ်ဆိုတာကိုကတိပေးထားသလိုအစည်းအဝေးနောက်ပိုင်းမှာလည်းဝါပြောခွင့်ရဥအောင်မြတ်ကတိုင်းပြည်လုံးဆိုင်ရာအပြည့်အစုံစာချုပ်ချုပ်ဆိုပြီးနောက်ပိုင်းပေါ်ပေါက်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဝါအဖွဲ့ကပါဝင်မယ်ဆိုပြီးပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါဟာမြမအချုပ်ချာအာဏာအတွက်ကောင်းမွန်တဲ့လက္ခဏာတစ်ရပ်ပါ။နောက်ထပ်ကောင်းမွန်တဲ့အလားအလာတစ်ခုကတော့ဝါအပါဝင်တိုင်းသားတွေအနေနဲ့လက်ရှိအစိုးရကဥဆောင်ကောင်ထဲပေါ်နေတဲ့တ တနိုင်ငံလုံးအပြစ်ခတ်ရက်စရေးကိုအရင်လုပ်ပြီးမှနိုင်ငံရေးဆွေးနွေးပွဲတွေစဆိုတဲ့လုပ်ငန်းစဉ်ကိုထောက်ခံအတည်ပြုပေးလိုက်တာပဲဖြစ်ပါတယ်။ဒါကြောင့်အစိုးရနဲ့လက်နက်ကိုင်တိုင်းသားကိုယ်စားလှယ်အဖွဲ့ NCCD ကသွားနေတဲ့အပြစ်ရစာချုပ်ချုပ်ဆိုနိုင်ရေးညှိနှိုင်းဆွေးနွေးမှုဆက်ပြီးလမ်းပွင့်နေဦးမှာဖြစ်ပါတယ်။
ဒါပေမဲ့လည်းတတိုင်းပြည်လုံးအပြစ်ရဲ့စာချုပ်ချုပ်ဆိုရမယ်ဆိုရင်ဟိုအဖွဲ့မပါနဲ့ဒီအဖွဲ့ချန်ထားဆိုတာမျိုးကိုတော့လက်မခံနိုင်ဘူးအပြစ်မရက်ထားတဲ့လက်နက်ကိုင်အဖွဲ့တွေပါတန်းတူရည်တူပါဝင်တင်တယ်လို့တော့ခက်ပြက်ပြက်တုံ့ပြန်ထားပါတယ်ဒါနဲ့ပတ်သက်ပြီးကိုကန့်ကချင်းတအောင်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုထိုးစစ်ဆင်တာရပ်ပါစစ်ပွဲဖြစ်ပွားနေတဲ့တိုင်းသားဒေသတွေမှာတပ်မတော်ဘက်ကလူခွင့်ကြီးချိုးဖောက်တာတွေရပ်ပါဆိုပြီးလဲတောင်းဆိုထားပါတယ်စီဝေးထုတ်ပြန်ချက်ထက်ကအရေးပါတဲ့အချက်တစ်ချက်ကတော့အစိုးရဘက်က2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးဖို့ဒီမိုကရေစီအရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးအာမခံချက်အပြည့်အဝရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့တညီတညွတ်ထဲတောင်းဆိုလိုက်တာပါတမရဦးသိန်းစိန်အစိုးရနဲ့လွှတ်တော်ဘက်ကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုဆိုတာတွေကိုစကလုံးအရလက်ခံထားပြီးဖြစ်ပေမဲ့ဖွဲ့စည်းပုံပြင်ပေးရမယ့်ကိစ္စကိုတော့နိုင်ငံရေးဆွေးနွေးပွဲကြီးတွေအောင်မြင်ပြီးမြောက်သဘောတူညီချက်ရမှအဲ့ဒီသဘောတူညီချက်အတိုင်းပြင်ဖို့ဆိုပြီးပြောဆိုထားပါတယ်။တိုင်းသားတွေရဲ့တောင်းဆိုချက်မှာဖွဲ့စည်းပုံကိုဘယ်အချိန်ပြင်ပေးရမယ်ဆိုတဲ့သတ်မှတ်ချက်မပါပေမဲ့လွှတ်တော်နဲ့အစိုးရဘက်ကအခုလိုပဲအချိန်စွဲနေမယ်ဆိုရင်တော့အပြစ်ရဲ့စာချုပ်လက်မှတ်ထိုးနိုင်ရေးငြိမ်းချမ်းရေးအကောင့်ထယ်ဖော်နိုင်ရေးကိစ္စရီမှာအခက်အခဲတွေကြုံတွေ့လာရနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ပန်ဆန်းထိပ်သည့်အစည်းအဝေးကတော့လက်နက်ကင်တိုင်းသားခေါင်းဆောင်တွေအနေနဲ့သူတို့ညီညွတ်ညွတ်ရှိနေတဲ့အကြောင်းပြသလိုက်သလိုအစိုးရနဲ့တပ်မတော်ဘက်ကလည်းအပြစ်ရရေးညဉ့်ညံ့ရေးတိဆောက်ရေးအတွက်လက်တွေ့လုတ်ကင်ပြသကြပါလို့တောင်းဆိုလိုက်တဲ့ပွဲလည်းဖြစ်ခဲ့ပါတယ်။ဒါတည်းမကဝါခေါင်းဆောင်တွေဟာသူတို့လိုလားနေတဲ့ပြည်နယ်အဆင့်တန်းရရှိရေးတိုင်းသားခေါင်းဆောင်တွေထောက်ခံလာအောင်စီရင်ပြောဆိုခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။ဒီစည်းဝေးရလဒ်တွေဟာအစိုးရနဲ့တပ်မတော်အပေါ်ဖိအားတွေဖြစ်ပေါ်လာစေနိုင်ပေမဲ့မြမအချုပ်ချာအာဏာပိုင်ဆိုးမှုမြမညီညာရေးအတွက်ကတော့ကောင်းတဲ့ရလဒ်တွေထွက်ပေါ်ခဲ့ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်နေပါပြီ။
ပါရှင်ဗီဒီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုပထမဦးဆုံးတော့သောရရှင်ရဲ့မြန်မာနှစ်သစ်မှာနှစ်သစ်ဆူတောင်းပို့လာကြတဲ့အစားလေးတွေကိုဖော်ပြပေးခြင်းပါတယ်ဗီဒီယိုဝိုင်းတော်သားများနှစ်သစ်မှာမင်္ဂလာပေါင်းခါညောင်းပါစေကြောင်းဆူတောင်းမြစ်တာပို့သားပါသည်ခင်ဗျာဆိုတဲ့သောရရှင်ကတော့သောရရှင်ကိုတန်းအောင်ဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုတန်းအုပ်အတွက်လည်းနှစ်သစ်ဟာမင်္ဂလာပေါင်းခါညောင်းနဲ့နှစ်သစ်တစ်နှစ်ဖြစ်ပါစေလို့ပြန်ပြီးတော့ VOE ကဆုတောင်းပေးခြင်းပါတယ် VOE ရဲ့ပရိသတ်တဦးလို့ဆိုလာတဲ့သောရရှင်ကတော့မြန်မာနှစ်သစ်မှာကိုစိတ်နှစ်ပါးကျန်းမာချမ်းသာကြပါစေတဲ့မြန်မာနှစ်သစ်မှာ VOE အဖွဲ့သားတွေရဲ့မိသားစုတွေအားလုံးဘေးရန်ခတ်သိမ်းကင်းကျင်းကြပါစေဒေါသခတ်သိမ်းကင်းကျင်းကြပါစေဆင်းရဲခတ်သိမ်းကင်းကျင်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေရန်သူမျိုး၅ပါးတို့ကလည်းကင်းဝေးပါစေကက်ကြီး၃ပါးတို့ကလည်းကြောလွားနိုင်ကြပါစေ96ပါးသောယောဂအဝိနာဇိုးကြီးတို့ကလည်းပင်းကြရွက်ပေါ်ရေမတင်တကဲ့သို့ချက်ချင်းအမြန်လွင့်စင်ပြောက်ကင်းကြပါစေလို့ VOA ပရိသတ်တူမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ရဲ့ VOA မိသားစုတွေကပို့သတဲ့ဆုတောင်းမြတ်တာပို့သမှုတွေလည်းတစ်လုံးတစ်ဝကြီးပြေးရပါလို့ဆိုပြီးတော့ပြန်ရေးထားပါတယ်ရှင်ဟုတ်ကဲ့ပါကျွန်တော်တို့ VOA အဖွဲ့သားတွေကတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရောဒီမြန်မာနိုင်ငံပြီးတော့ကမ္ဘာသူကမ္ဘာသားတွေအားလုံးရောဘေးပညာကင်းခွာတဲ့နှစ်သစ်တစ်နှစ်ကျမတို့ကလည်းသတင်းကောင်းတွေကိုများများဆောင်ကျင်းပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆုတောင်းနေကြပါတယ်เนาะမြန်မာနိုင်ငံကသောရရှင်တွေရေးလာတဲ့အစာတွေထဲမှာကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိကြမလို့ဟဲ့ထဲကအစာတစ်စောင်ကိုအခုပြောပြပေးသွားခြင်းပါတယ်ရှင်ဒီမိုကရေစီပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်လွတ်လပ်တဲ့သတင်းတင်ဆက်မှုတွေအထူးလိုအပ်နေပါတယ်လို့ပြောလာတဲ့သောရရှင်က
ကျွန်တော်ဟာအမေရိကန်တန်ကိုအမြဲနားထောင်နေပရိသတ်တူဦးပါအထူးသဖြင့်မနက်ပိုင်းအစီအစဉ်တွေကိုနေ့တိုင်းနားထောင်ပြပါတယ် V VOA ဝိုင်းတော်သားတွေရဲ့စမ်းဆောင်ချက်တွေကိုအထူးပဲကျေးဇူးတင်ပါတယ်မြန်မာနိုင်ငံအနေနဲ့အစိုးရပြောင်းလဲလို့ကြွေးကြော်နေပေမဲ့နိုင်ငံရေးအနှစ်သာရမှာပြောင်းလဲမှုမရှိတာကြောင့်သတင်းမီဒီယာတွေရဲ့တင်ပြချက်တွေကလည်းထူးခြားစွာပြောင်းလဲတာမျိုးမရှိပါဘူးဒါကြောင့်ပြည်ပအတန်းလွင်ဌာနတွေဖြစ်တဲ့ VOA နဲ့တခြားဌာနတွေကသာအားကိုးနေရပါတယ်ခင်ဗျာ
ဒါကြောင့်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုထုတ်ဖော်လာတဲ့သောရရှင်ရဲ့စာပါရင်းဖွင့်စာတွေကိုမဖော်ပြပေးခင်မှာတော့အနောက်တိုင်းဒေးလီတပုတ်နဲ့အရင်ဖျော်ပြပေးခင်ပါတယ်နော်ထုံးစံတိုင်းမှာ Billboard Hot အဖြစ်ဆုံး10 Number ထိတ်ဆုံးစီးရင်ဝင်တဲ့သချင်းလေးတပုတ်ဖျော်ပြပေးခင်ပါတယ်အခုတစ်ပတ်အတွက် Number 6ချိန်နေတဲ့သချင်းပဲဖြစ်ပါတယ် Walk the Moon အဖွဲ့တည်ဆူထားတဲ့ Shut Up and Dance ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင
်Just keep your eyes on me I said you're holding back She said shut up and dance with me This woman is my destiny She said ooh, ooh Shut up and dance with me We were victims of the night The chemical, the physical
dance ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါသောရရှင်တွေတောင်းဆိုတဲ့မြမတချင်လေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့ဟိုကြံတဲ့အချိန်ပိုင်းအတွင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုရသလောက်ဖော်ပြပေးသွားပါမယ်နော်နမ်မောင်မျိုးကဒေတာတစ်ခုမှာအောက်ရီလိုက်စားမှုတွေအကောင်းပါတယ်ဆိုပြီးတော့ရင်ဖွင့်ရေးသားလာတဲ့ဒေတာခင်ရဲ့အစာကိုဖော်ပြပေးခြင်းပါတယ
်ကျွန်တော်ကနမ်မောင်မျိုးနယ်ဆယ်ကြီးကပါ VOA ရတဆင့်သက်ဆန်ရာကိုတိုင်ကြားလိုတာကကျွန်တော်တို့နယ်ရွှေပန်းတော်ရဲစခန်းကိုသွားပြီးကျွန်တော်တို့ကြေးရွာသူကြေးရွာသားတွေလာဘကရုံးမှာမှတ်ပုံနဲ့သွားလို့ဖို့ထောက်ခံစာသွားယူတာပဲဖြစ်ဖြစ်ခရီးသွားဖို့မှတ်ပုံနဲ့မရှိလို့ယာယီထောက်ခံချက်ယူတာပဲဖြစ်ဖြစ်အဲ့ဒီလိုထောက်ခံချက်ယူရင်ထောက်ခံချက်တစ်စောင်ကိုတစ်ထောင်ပေးရပါတယ်တက္ကသိုလ်ဝင်ကွင်းလျှောက်လွှာအတွက်ထောက်ခံချက်ထောက်ခံစာသွားယူရင်ကျပ်3,000တောင်းပါတယ်နောက်ရှိပါသေးတယ်နိုင်ငံခြားအလုပ်လုပ်ဖို့ထောက်ခံချက်သွားယူရင်တစောင်းကိုကြက်1,000ကနေ1,000ခွဲအထိတောင်းပါတယ်ပူပြီးဆိုတာကကျွန်တော်တို့တောင်သူတွေအသီးအနှံတွေလှိုင်းလှန်ရလို့အလှလှုပ်ဖို့အတွက်တီးဆိုတီးမှုဖို့မြို့နယ်အုပ်ချုပ်ရေးမှူးကြီးစီမှာဆိုင်းမိတ်တောင်းတဲ့အခါအုပ်ချုပ်ရေးမှူးရုံးကိုဘာမှငွေကြေးမပေးရပါပဲအောက်ခြေဝန်ထမ်းကဆိုင်းမိတ်တစောင်းကို1,000ပေါ်တင်တောင်းပါတယ်အကယ်၍သက်ဆိုင်ရာကစုံစမ်းမေးမြန်းမယ်ဆိုရင်ကျွန်တော်တို့ဆယ်ကြီးထမ်းမင်ကုန်းကြောက်ခွက်ဒန်းနလွန်ပင်ပင်းမြို့လက်ခုတ်ပင်ကုန်းဆောင်တောင်တောက်တရက်ချင်းအဲ့ဒီကြေးရွာသူကြေးရွာသားတွေစီမှာစုံစမ်းလို့ရပါတယ်ခင်ဗျာနိုင်ငံတော်ကဝန်ထမ်းတွေဂုဏ်သိက္ခာမကြဘူးနဲ့လက်ငွေတွေမစားကြဖို့ဘယ်လောက်ပဲအတန်ကြားနေရပါစေဗျာအဲ့ဒီရဲစခန်းကတော့တကယ်ကိုလွန်လွန်းလို့အခုလိုတိုင်ကြားလိုက်ရပါတယ်ခင်ဗျာ
ဒါကတော့နတ်မောက်ဆယ်ကြီးကသွားရှင်ရင်ဖွင့်လာတာပါမြန်မာနိုင်ငံမှာတက်မတော်အငြိမ်းစားပင်စင်စားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာတွေကိုပြောပြပေးခြင်းပါတယ်တက်မတော်အငြိမ်းစားအရာရှိတဦးနန်းတော်ရှေးဆိုတဲ့သောရရှင်ကသူက1962ကနေ88ခုနှစ်အထိတက်မတော်လျှက်စစ်နဲ့စစ်မှုအင်ဂျင်နီယာတပ်ဖွဲ့မှာစစ်မှုထမ်းခဲ့ပြီးတော့အခုတော့အငြိမ်းစားတယောက်ဖြစ်ပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ
်ဒေါ်လန်ရေးအစိုးရလက်ထက်မဆလာအစိုးရလက်ထက်မှာအငြိမ်းစားယူတဲ့သူနဲ့စေဆူရနဝတနာအဖလက်ထက်မှာအငိမ့်စားယူသူတွေဟာကုံစင်းတို့အတူတူစားသုံးနေရပါပဲ။အငိမ့်စားလာစားရတာချင်းမတူညီတဲ့အတွက် ပြည်သူသားအမိပြည်သူသားအဖလက်ထက်မှာငြိမ်းစားယူသူနဲ့တမတော်သားအမိတမတော်သားအဖလက်ထက်မှာငြိမ်းစားယူသူတို့ကိုခွဲခြားပြီးငြိမ်းစားလာစာပေးတယ်လို့ဖြစ်နေတာကြောင့်နိုင်ငံတော်သမရနဲ့တမတော်ကာချုပ်တို့အနေနဲ့ပြန်လည်သုံးသပ်ပြီးဆောင်ရွက်ပေးကြပါဦးလို့ VOA မြန်မာပြည်မှပေးစာများကဏ္ဍကနေတဆင့်တင်ပြအပ်ပါရခင်ဗျာ
တက်မတော်ဝန်ထမ်းဟောင်းတွေကိုပေးတဲ့ပင်စင်နှုံးထားတွေကိုတက်မတော်ကအကြီးအကဲတွေပြန်ပြီးတော့သုံးသက်ပြီးတော့ဆောင်ရွက်ပေးပါဆိုပြီးတော့ဒီတက်မတော်အငိမ့်သားအရာရှိသူပန်ချားလာတာပါရှင်နောက်ထပ်သောရရှင်တစ်ယောက်ကတော့မကွေးတိုင်းဒေသကြီးပေါ့မြို့နယ်ကရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီသောရရှင်ကလည်းစစ်ပြန်တဦးဖြစ်ပါတယ်တိုက်ပွဲမှာဒဏ်ရာရပြီးတော့စစ်သက်ဆော့ဆော့စီစီနဲ့အနားယူလိုက်ရပြီးတော့အခုခါမှာစစ်သက်ကပေးတဲ့ပင်စင်စားနေရတဲ့သောရရှင်ပဲဖြစ်ပါတယ်
VOA စာရေးမယ်ရေးမယ်နဲ့စဉ်းစားနေတာဆယ်စုနှစ်တနည်းကုန်သွားပါပြီ။ဘာလို့လဲဆိုတော့အကြောက်တရားတွေဖုံးလွှမ်းနေလို့ပါ။ကြောက်အောင်လဲဖိနှိပ်ခဲ့တာကိုနှီးမျိုးစုံညံနေညံတဲ့တွေကတိတ်များတယ်ဆိုတာ VOA လည်းသိမှာပါ။အခုတော့ကြောက်စိတ်တွေမပြေကျင်သေးဘူး။ဒါကြောင့်ကျွန်တော်လိပ်စာတော့ဖျောက်ထားပေးပါနော်။ဒီလိုပါ။ကျွန်တော်ဟာ18နှစ်မပြေသေးခင်တက်မတော်တဲ့ကိုဝင်ခဲ့ပါတယ်။ဒါကကျွန်တော်ခံယူချက်နဲ့ကိုရှစ်တန်းရောက်တဲ့နှစ်မှာကျောင်းဆက်မတက်ဖဲဝင်ခဲ့တာပါ။88ခုနှစ်ကပါ။96ခုနှစ်ဒီဇင်ဘာမှာဒုတိယအခေါက်ဆစ်စင်ရေးမှာရန်သူမိုင်းနေမိပြီးညာခြေတစ်ဖက်ဆွန့်လွတ်ခဲ့ရပါတယ်။83ခုနှစ်မှာတက်မရော်ကနေစီမံကိန်းတစ်ခုပေးပြီးထွက်ခဲ့ရတယ်။အခုတော့တမရာကြီးတုံ့ပြန်ပေးတဲ့ပင်စင်လာစာတထောင်ခွဲနဲ့ဘဝကိုရုန်းကန်နေရပါတယ်။တင်နန်းမာရုံကနီးပြဆရာတွေကပြောပါတယ်။မင်းတို့တင်နန်းဆင်းပြီးရှည်ရန်ရောက်လို့တိုက်ပွဲကြလို့ပဲဖြစ်ဖြစ်ဒဏ်ရာရလို့ပဲဖြစ်ဖြစ်10နှစ်ပင်စင်တန်းရမယ်လို့ပြောပါတယ်။အခုတော့စကန်သိန်းတိုက်ပွဲမှာစစ်သက်နုနုလေးနဲ့ကိုရင်ကဆွလွန်လိုက်ရပါတယ်။ရတဲ့ပင်စင်ကြတော့လုတ်သက်လေးနှစ်နဲ့တွေ့ပြီးပေးပါရတယ်။ကျွန်တော်တို့ဆိုတဲ့ရဲဘော်လေးတွေဘဝတူရဲဘော်တွေလူဘဝထဲမှာသူတို့ကိုပေးတဲ့လစာပင်စင်လေးနဲ့ဘလို့နေမလဲဆိုတာသူတို့မစင်စားပေးလို့ VOA ဘလို့စင်စားပေးမလဲကူညီပါအောင်ဗျာ။ကျွန်တော်တို့နိုင်ငံမှာရောအဲ့လိုရဲဘော်လေးတွေရှိသလားဘလို့ထားသလဲကျွန်တော်ကတော့တောရလေးမှာပြန်ရောက်နေလို့ဘဟုတုတနေတယ်ဗျာ။မသိလို့မေးရတာပါ။ဒီစာရေးပြီးမကြခင်မှာ6000ထက်တိုးတယ်ဗျာ။VOA ဝိုင်းတော်သားများဆင်းရဲကင်းပျောက်ချမ်းသာရောက်ပါစေလူချင်းချင်းနှိပ်စက်ချင်းကင်းရှင်းရာဒေသမှာထာဝရရပ်တည်နိုင်ပါစေ
စာအဖွဲ့မှာရေးခဲ့သလိုအေးအေးယူဖန်စီနှိပ်စက်မှာလည်းကြောက်နေသေးလို့နာမည်ကိုလှုပ်ဝဲထားပါဆိုပြီးတော့ဒီသရရှင်ပြောလာပါတယ်ရှင်မြန်မာနိုင်ငံမှာအရင်တုန်းကသမဝါယာမအသင်းဖွဲ့တွေအတွက်ကောက်ထားတဲ့ငွေတွေကိုအခုခါအဲ့ဒီအသင်းဖွဲ့တွေမရှိတော့ပေမဲ့ဘာကြောင့်ပြန်ပြီးတော့မရှင်းပေးတာလဲဆိုပြီးတော့မေးခွန်းထုတ်လာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ
်ရှမ်းပြည်မြောက်ပိုင်းမုံမေမြို့နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ခန့်ကမြို့နယ်သမဦးစည်းဌာနရဲ့ဦးစည်းမှုနဲ့ရက်ွက်ကြေးရွာအခြေခံသမဝါယာမအသင်းဆိုင်တွေကိုလူလူထက်ဝင်ဝင်နဲ့ထူထောင်ခဲ့ပါတယ်။နှစ်တည်းမကြာမီအခြေခံသမဝါယာမအသင်းတွေဖျက်သိမ်းသွားခဲ့ပါတယ်။အသင်းသားတွေရဲ့ထက်ဝင်ငွေတွေကိုလည်းပြန်လည်ထုတ်ပေးတာမျိုးမရှိပဲရှင်းလင်းတာမျိုးလည်းမရှိခဲ့ပါဘူး။အသင်းပိုင်ငွေကိုဘဏ်မှာထည့်သွင်းထားတယ်လို့သာလေ့လာကြားသိရပါတယ်။သို့ဖြစ်ပါ၍အသင်းသားအလုံးကိုမြမစီဝါရေးဘန်တုံးငွေဖြင့်တွက်ချက်ပြီးအ мян ဆုံးပြန်ထုတ်ပေးပါရန်နဲ့သက်ဆိုင်ရာအဖွဲ့အစည်းအသီးသီးမှသိရှိဆောင်ရွက်ပေးပါရန်တင်ပြပါရခင်ဗျာ
မြန်မာနိုင်ငံမှာစနစ်တွေပြောင်းအစိုးရအဖွဲ့အစည်းတွေပြောင်းသွားတဲ့အခါမှာအရင်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့အစဉ်အစရာမပြည့်ပြတ်သေးတာတွေကိုအခုဆက်ပြီးတော့တာဝန်ယူဖြေရှင်းပေးဖို့တောင်းဆိုလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးလိုက်တာပါရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုံမြင့်တင်ကြတဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြစ်တာဒေလက်ဆောင်တောင်းလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးစီပါတယ်ရှင်။ဒီကြမ်းမှာကြားရောက်တဲ့အမေများနေအတွက်သချင်းတောင်းခြင်းလိုပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့သောရရှင်စော့ချင်မောင်ဖြစ်ပါတယ်။မိခင်များနေအတွက်အထူးသချင်းဖြစ်တဲ့မျိုးကြီးတည်ဆိုထားတဲ့အမေသချင်းလေးထုတ်လွှင့်ပေးပါတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကြမ်းမာကြပါစေဆိုပြီးတော့ကိုစော့ချင်မောင်စာရေးပို့လာပါတယ်ရှင်။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်မိခင်များနေအမှတ်တရဖြစ်တဲ့ဒီသောရရှင်တောင်းဆိုတဲ့သချင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်။မျိုးကြီးတည်ဆိုထားတဲ့အမေဆိုတဲ့သင်းကိုသောရရှင်ရဲ့အလုံးနှစ်ခြိုက်ခံစားနိုင်တယ်လို့ပြောလို့ပါတယ်ရှင် ဒီလိုဆိုတာနဲ့အမေးဆိုတဲ့တစ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာပိုင်းတော်ရရှင်တွေရဲ့ဝေဖန်ခြင်းပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရွှေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို video ကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
အေးတန်တော်ကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပြီးအခုနားဆင်ရမယ့်တက်ကြီးစကားအစီအစဉ်မှာတော့နိုင်ငံတကာအသုံးဘာသာစကားနဲ့မိခင်ဘာသာစကားကြားမတူတဲ့သဘောထားအမြင်တွေကိုဆရာဦးဝင်းဖေကပြောပြမှာဖြစ်ပါတယ်။တော်တော်ရှင်များခင်ဗျာ လုံးကတဲ့နှစ်လောက်ကဝင်းဖေဟာနယူးယောက်မြို့ကဂရန်စင်ထရယ်စတေရှင်မှာလူတယောက်ကိုစောင့်ရင်းထိုင်းနေပါတယ်ခဏနေတော့အာရှတိုက်သူပဲအတော်ခင့်မိတဲ့အမေရိကန်အဝတ်စားကိုဝတ်ဆင်ထားသူတယောက်ဝင်းဖေအနီးကိုရောက်လာပြီးတော့ဘေးကလွတ်နေတဲ့နေရာမှာထိုင်ခွင့်ပေးဖို့အင်္ဂလိပ်လိုခွင့်တောင်းရင်းဝင်ထိုင်ပါတယ်အင်္ဂလိပ်စကားကိုအတော်ကလေးကြွမ်းကြွမ်းကျင်ကျင်ပြောနိုင်ပါတယ် ဝင်းဖေကတော့သူ့ကိုကမ္ဘောဒီးယားသူတယောက်လို့ထင်လိုက်ပါတယ်သူကလည်းဝင်းဖေကိုဗီယက်နမ်တယောက်လို့တဖြစ်ချယုံကြည်ထားပုံရပါတယ်ဝင်းဖေပြောတဲ့အင်္ဂလိပ်စကားဟာဗီယက်နမ်အများစုပြောတဲ့လေသာနဲ့မတူဘူးလို့ပြောပါတယ်ဝင်းဖေကလည်းဘာမှရှင်းပြမနေတော့ပါဘူးအဲ့ဒီအမျိုးသမီးဟာတော်ကလေးမကြင်မနက်ဖြစ်လာဟန်ရှိပါတယ်သူ့ကြိုးတိုင်းအိတ်သေးကတစုံတရာကိုရှာရင်စိတ်တူနေပါတယ် အင်္ဂလိပ်လိုဆက်ပြီးတော့မြေတွန်းတောက်တီးနေပါတယ်ခဏနေတော့မှသူ့စိတ်အတော်ကလေးပြန်ငြိမ်သွားပုံရပါတယ်သူ့ကိုခွင့်လို့ပါတဲ့သူဟာအလုပ်တစ်ခုအတွက်အင်တာဗျူးဖြေရာကအပေခါတဲ့အတွက်စိတ်တူနေမိပါတယ်လို့အင်္ဂလိပ်လိုပဲပြောပါတယ်ဝင်းဖေကလည်းတင့်တယ်လို့အင်္ဂလိပ်လိုပဲပြန်ပြောနေရပါတယ်သူအလုပ်သွားလျှောက်တဲ့ကုမ္ပဏီဟာအတော်သားနာကြောင့် သူကိုမန်နေဂျာကိုယ်တိုင်ကအင်တာဗျူးလုပ်တာဖြစ်ကြောင်းသူဟာစီးရင်ငိုင်ပညာကိုမဟာဝိဇ္ဇာတန်းအောင်ထားပြီးဖြစ်ကြောင်းသူ့အရေးချင်းကိုအလုပ်ရှင်မန်နေဂျာကအလွန်ကျေနပ်တယ်လို့ပြောပြီးတော့ဝန်ကအားရနဲ့ကုမ္ပဏီမှာရှိနေပြီဖြစ်တဲ့စီးရင်စစ်အမျိုးသမီးလေးတယောက်နဲ့ ချက်ချင်းမိတ်ဆက်ပေးတဲ့အကြောင်းအဲ့ဒီမိန်းကလေးရဲ့စီးရင်စစ်အည်ချင်းကသူ့ရဲ့နေကြအကြောင်းဒါပေမဲ့သူဟာမြန်မာမကလေးဖြစ်နေတာကိုသိတဲ့အတွက်မန်နေဂျာကြီးကိုခွင်တောင်းပြီးတော့မြန်မာလိုအားရပါရပြောဆိုနှုတ်ဆက်တဲ့အကြောင်းသူကတော့အဲ့ဒီမိန်းကလေးကိုအင်္ဂလိပ်လိုပဲပြောကြောင်းအဲ့ဒီမှာတယောက်ကမြန်မာလိုတယောက်ကအင်္ဂလိပ်လိုဖြစ်နေကြအကြောင်းခဏနေတော့မန်နေဂျာကြီးကလက်ရှိစီးရင်ကင်ဝန်ထမ်းကလေးကိုပြန်လွှတ်လိုက်ပြီးတော့သူ့ကိုအင်တာဗျူးဆက်လုပ်ကြောင်းပြောပါတယ်။သူကဝင်းဖေကိုအလွန်တွတ်တွတ်လက်လက်နဲ့အင်္ဂလိပ်လိုပြောပါတယ်။ဝင်းဖေကိုလည်းဗီယက်နမ်တယောက်လိုဆက်ပြီးချင်းနေပါတယ်။ဝင်းဖေကလည်းသူပြောချင်တာတွေကိုပွင့်ပွင့်လင်းလင်းပြောနိုင်အောင်မြန်မာဖြစ်ကြောင်းရှင်းမပြပဲနေလိုက်ပါတယ်။အဲ့ဒီအမျိုးသမီးကသူ့အင်တာဗျူးအကြောင်းဆက်ပြောပါတယ်။မန်နေဂျာကြီးကသူတို့မြန်မာချင်းတွေ့ပြီးတာကိုဘာပြုလို့မြန်မာလိုမပြောတာလဲလို့မေးပါတယ်။သူကလည်းသူ့အနေနဲ့မြန်မာပြည်ကိုပြန်ဖို့လည်းမရှိတော့ကြောင်းသူ့အနေနဲ့ international language အင်္ဂလိပ်လိုပြောတတ်နေပြီပဲ။ကမ္ဘာမှာအလွန်အသုံးနည်းတဲ့မြန်မာစကားကိုဘာပြုလို့ပြောနေတော့မလဲ။မေးလိုက်တော့မယ်လို့ဖြေခဲ့တဲ့အကြောင်း။အဲ့ဒီမှာတင်မန်နေဂျာကြီးကသူ့ကိုအလုံးမခံမဲ sorry လို့ပြောလွှတ်လိုက်ကြောင်းမတရားကြောင်းအဓိပ္ပာယ်မရှိကြောင်းမကြည်မနှက်နဲ့အများကြီးပြောပါတယ်။ဝင်းဖေးကလည်းအင်္ဂလိပ်လိုဆက်ပြောပါလေအဲ့ဒီမိန်းကလေးအနေနဲ့မြန်မာချင်းတွေ့တဲ့အခါမြန်မာလိုမပြောတာကိုမန်နေဂျာကြီးကမနစ်သက်တာဖြစ်လိမ့်မယ်လို့ပြောပါလေဒီတော့အဲ့ဒီမိန်းကလေးကဘာဆိုင်လို့လဲတဲ့အလုတ်ကယာနှုံးပြီးအင်္ဂလိပ်လိုပြောရမှာလေတဲ့အလုတ်မှာတာဝန်ကြီးအောင်လုပ်နိုင်ရင်ပြီးတာပဲမဟုတ်လားတဲ့ဝင်းဖေးမှားသလားမှန်သလားတော့မပြောရပါဘူးအဲ့ဒီမိန်းကလေးကိုရုတ်တရက်ပြောလိုက်မိပါလေဝင်းဖေဟာမြန်မာတယောက်ပါလို့ပြည်ပြည်သားသားကြီးပြောလိုက်မိပါတယ်ဆက်လက်တင်ပြပါမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းဖေပ
ါဆရာဦးဝင်းဖေပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ရတာပါခဏ VOA ကမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9325လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ49 kHz 63433ညလိုင်းနူမီတာ50လိုင်းလက်190တို့ကနေပြီးတော့လဲဖမ်းယူနားဆင်နေပါလေခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ်
အင်္ဂါနေ့မှာစတင်မဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ငားရကြပြစ်ကတ်ရစက်ထားဖို့ Saudi Arabia ရဲ့ကမ်းလှမ်းမှုကိုလက်ခံလိုက်တယ်လို့ယေမန်နိုင်ငံကဟူတီတပုန်တွေကပြောပါရတယ်။ Saudi ဦးဆောင်တဲ့မာမိတ်ဖွဲ့တွေကမြို့တော်ဆန်နာမှာရှိတဲ့တမရာဟောင်းအလီအဗ်ဒူလာဆလီရဲ့နေအိမ်ကိုလေကြောင်းကနေတက်ခဲ့ပြီးဒီနေ့တနင်္ဂနွေနေ့မှာတပုန်တွေရဲ့အခုလိုကြေညာချက်ထွက်ပေါ်လာတာပါ။ American နိုင်ငံနဲ့ Cuba နိုင်ငံကြားစေစုနှင့်ငါးခုကြာတင်းမာနေတဲ့ဆက်ဆံရေးအခြေအနေကိုဆုံးသက်ပြီးနိုင်ငံတန်တမာဆက်ဆံရေးပြန်ဆနိုင်အောင်ဆောင်ရွက်ပေးခဲ့တဲ့ပိုယဟန်မင်းကြီး Francis ရဲ့ကြိုးပမ်းအားထုတ်မှုတွေကိုလူကိုယ်တိုင်ကျေးဇူးတင်စကားပြောကြားဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာကျူဘာသမ္မတ Raul Castro ဟာ Vatican ကျောင်းတော်ကိုတက်ရောက်ခဲ့ပါတယ်။ Argentina နိုင်ငံဘုရား Pope Francis နဲ့ကျူဘာနိုင်ငံခေါင်းဆောင်တို့ဟာတနားရီလောက်ကြာအောင်တွေ့ဆုံခဲ့တဲ့အစည်းအဝေးမှာမိခင်ဘာသာစကားဖြစ်တဲ့စပိန်စကားနဲ့ပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်900လောက်တင်ဆောင်ထားတဲ့လေတွေအင်ဒိုနီးရှားနိုင်ငံအနောက်ဘက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်။ဒီလေစီးပြေးဒုက္ခသည်တွေကတချို့ဟာရေနဲ့အစားအစာပြက်လက်မှုကြောင့်အာရုံကုန်ခန့်ပြီးစိတ်ကူတမှုခံယူဖို့လိုအပ်နေကြောင်းရွှေ့ပြောင်းအခြေချမှုနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဂျကာတာမြို့တော်က IOM လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းအခြေချနေထိုင်ရေးအဖွဲ့ရဲ့လက်ထောက်ကြီးရဲ့ Steve Hamilton ကအကူအညီပေးအဖွဲ့တွေဟာအာချေးဒေတာစီကိုတောက်ရောက်နေပြီဆိုပြီးတော့လည်းပြောဆိုပါတယ်။ American ပြည်ထောင်စုနဲ့ကမ္ဘာနိုင်ငံတော်တော်များများမှာဒီကနေ့တနင်္ဂနွေနေ့မှာအမေများနေ့ဖြစ်ပါတယ်အမျိုးသမီးမိခင်တွေရဲ့အဆက်မကုန်တဲ့ဂုဏ်ကျေးဇူးကိုတန်ဖိုးထားအောင်ပြီးအမေများနေ့ကိုကျင်းပကြခြင်းလည်းဖြစ်ပါတယ်ခင်ဗျာ
သတင်းချင်းညို့ကိုကိုအောင်ကြီးညာခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်ရမှုကမနန္ဒာချမ်းဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါကျွန်တော်တို့ဒီနေ့ညအစီအစဉ်ကိုလိုင်းလိုမီတာ25 32 50နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါသောရရှင်နဲ့အားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.